Welcome to the Voice of America in Burmese.
ဒီမှာညချမ်းပါခင်ဗျာ American Beatles တို့ Washington DC မြို့တော်ဒီ American သံတော်လေး August 20ရက်နေ့ဇန်နဝါရီနေ့ညပိုင်းမှာပါသောစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ9.32 32 52နဲ့ 9.90 190တို့ပြင် VOE ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးတော့မှာဖြစ်ပါတယ်ခင်ဗျာ။မဂမမနီကကျင်းပါခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံရဲ့တတိယမြောက်နေ့မှာတော့ကယ်လီဖိုးနီးယားပြည်နယ်အထက်လက်တော်အမတ်ကာမလာဟဲရစ်စ်ဟာဒီမိုကရက်တစ်ပါတီရဲ့ဒုသမရလောင်းအဖြစ်ရွေးချယ်လိုက်တာကိုတရားဝင်လက်ခံလိုက်ပြီးမဂမပြည်သူတွေကိုလည်းနိုင်ငံအတွက်တိုက်ပွဲဝင်ကြဖို့တိုက်တွန်းလိုက်ပါတယ်
။ Let's fight with conviction. Let's fight with hope.
ယုံကြည်ချက်နဲ့တိုက်ဖြတ်ကြပါစို့တိုက်ပွဲဝင်ကြပါစို့အမေရိကန်မှာဘာမဆိုဖြစ်နိုင်လဲဆိုတာသိကြတဲ့အတိုင်းကျမတို့တွေကိုကိုကိုယုံကြည်မှုအပြည့်နဲ့တိုက်ပွဲဝင်ကြပါစို့တယောက်နဲ့တယောက်တန်ဋိဌာန်ချပြီးမျှော်လင့်ချက်အပြည့်နဲ့အောင်မြင်အောင်အားထုတ်ကြပါစို့လို့ကမလာဟဲရစ်စ်ကပြောတော်တာဖြစ်ပါတယ်။ဒါပြင်သမ္မတထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့စီးပွားရေးပေါ်ခိုင်တယ်မှုတွေကိုလည်းသူမကပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့ကောင်းဆောင်မှုမအောင်မြင်ခဲ့တဲ့အတွက်လူတွေရဲ့အသက်တွေနဲ့အသက်မွေးဝမ်းကြောင်းမှုများစွာဆုံးရှုံးခဲ့ရတယ်လို့ပြောလိုက်ပါတယ်။ဒါပြမနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလည်းသမ္မတထရမ့်မှာသမ္မတရာဒူးတာဝန်ကိုသူ့ရဲ့ reality ရုပ်သံရှိုးတစ်ခုလိုပဲလှုပ်ဆောင်နေကြောင်းသူ့ရဲ့အာဏာရှင်ဆန်ပြီးအသုံးမကျတဲ့ခေါင်းဆောင်မှုကဒီမိုကရေစီကိုထိခိုက်စေတယ်လို့စောပိုင်းမှာဝေဖန်ပြောဆိုသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီကြီးတစ်ခုကသမ္မတနဲ့ဒုသမ္မတအောင်နေရာလေးအတွက်အမည်စင်းတင်သွင်းတဲ့အထက်မှာကမ္ဘလာဟဲရစ်စ်ဟာသဒ္ဓုထမြောက်အမျိုးသမီးဖြစ်ပြီးတော့လူမဲအမျိုးသမီးနဲ့အာရှနယ်ဝအမေရိကန်နေတဲ့မှာတော့ပထမဆုံးဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအီရတ်ဝန်ကြီးချုပ်မူစတာဖာအယ်ခါဒီမီကိုဒီနေ့မှာတွေ့ဆုံပြီးတော့အီရတ်နိုင်ငံရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့စီးပွားရေးတိုးတက်လာစေဖို့ကိစ္စရပ်တွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့အင်မီရော်ကပြောပါတယ်စီးပွားရေးတိုးတက်လာစေဖို့အပြင်အီရတ်နိုင်ငံရဲ့ပြည်တွင်းရေးမှာဒီပနိုင်ငံတွေဝင်ရောက်နှောက်ယှက်ဆွတ်ဖက်တာတွေကနေကင်းလွတ်မှုရှိဖို့နဲ့အင်းဒီဂျန်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းမွန်အောင်လုပ်ဖို့ကိစ္စတွေကိုအဓိကဦးစားပေးပြီးတော့ဆွေးနွေးပြောဆိုသွားမှာဖြစ်တယ်လို့အမေရိကန်အစိုးရထိပ်တန်းတာဝန်ရှိသူတူကသတင်းနောက်တွေကိုပြောပါတယ်။ဒါပြင်အီရန်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေနောက်ထပ်ရှော့ချရေးနဲ့ပတ်သက်ပြီးအချိန်ကာလတိကျသတ်မှတ်ထားတာမရှိကြောင်းဒါပေမဲ့ဆွေးနွေးပွဲအတွင်းမှာဒီကိစ္စပေါ်ပေါ်မှာဖြစ်ပြီးတော့အီရန်တပ်ဖွဲ့ဝင်တွေအတွက်ဘာတွေလိုအပ်ပြီးတော့အမေရိကန်အနေနဲ့ဘာတွေလုပ်ပေးနိုင်မလဲဆိုတာတွေကိုပြန်ဆွေးနွေးသုံးသပ်သွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြန်ဒီဆွေးနွေးပွဲအတွက်နောက်ထပ်အဓိကဆွေးနွေးမယ့်ကိစ္စတစ်ခုကတော့အီရန်နိုင်ငံရဲ့ကာစီဇာကိစ္စရဖြစ်ပြီးတော့ဒီဒေသဟာအီရန်နိုင်ငံတည်ငြိမ်ရေးနဲ့အချုပ်အခြာအာဏာအတွက်အရေးပါတဲ့အစိပ်ပိုင်းဖြစ်တယ်လို့အင်မီရော်ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုက RS ဆော်ဗာများပြည်ထောင်စု UAE နိုင်ငံကို F-35 အစစ်မြင့်တိုက်လေယာဉ်နဲ့ရောင်းချဖို့ကိစ္စနဲ့ပတ်သက်ပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူးကကန့်ကွက်ခဲ့တာကြောင့်ဒီကိစ္စကိုစဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။UAE နိုင်ငံအနေနဲ့အဲ့ဒီ stock တိုက်လေရဲ့အနည်းငယ်ကိုဝယ်ယူဖို့စိတ်ဝင်စားနေပြီးတော့ဝယ်ဖို့လည်းတက်နိုင်ကြောင်းအင်မီရော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမ္မတထရမ့်ကသတင်းတော်တွေကိုပြောပါရတယ်။ဒါပေမဲ့ Israel နဲ့ UAE နိုင်ငံကြားဆက်ဆံရေးပုံမှန်တည်ဆောက်ဖို့ပြီးခဲ့တဲ့သတင်းဘက်ကသဘောတူခဲ့ခြင်းကစပြီးတော့နိုင်ငံကြားရှေ့လာလာသစ်တွေကြောင့်ဒီရောင်းချမှုကိုပြန်စဉ်းစားဖို့သုံးသပ်နေတယ်လို့သမ္မတထရမ့်ကပြောပါရတယ်။ Israel နဲ့ UAE ပုံမှန်ဆက်ဆံရေးထားရှိဖို့သဘောတူစာချုပ်ထဲမှာUAE နိုင်ငံကိုအမေရိကန်ရဲ့အစစ်မြင့်လက်နက်တွေကူညီပံ့ပိုးသွားမယ်ဆိုတဲ့သကလုံးပါဝင်တယ်ဆိုပြီးတော့ Israel သတင်းစာတစ်စောင်ကဖော်ပြလိုက်ပြီးတဲ့နောက် UAE နဲ့တမိုင်းဝင်သဘောတူညီချက်ရယူနိုင်လိုက်ပြီမဲ့လဲသူ့အနေနဲ့အမေရိကန်ကလက်နက်ရောင်းချမဲ့ကိစ္စကိုကန့်ကွက်သွားမှာဖြစ်တယ်လို့ Israel ဝန်ကြီးချုပ်နန်တညာဟုကပြောပါရယ်ခင်ဗျာ COVID-19 ကာယောဂါကာလအတွင်းကျောင်းသားတွေကိုစာသင်ခန်းတွေအတွင်းမှာစာသင်မှုဖျက်လိုက်တဲ့တက္ကသိုလ်တွေကိုသမ္မတဒေါ်နယ်ထရမ့်ကအကြီးအကျယ်ဝေဖန်လိုက်ပါတယ်။အဲ့လိုလှုပ်တာကကျောင်းသားတွေအသက်ကိုကာကွယ်ပေးတဲ့အစားတည်ဆုံးမှုတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတက္ကသိုလ်ကျောင်းသားတွေအတွက်ရာသီဝတ်တုပ်ကွေးနဲ့ခက်ဆင်စင်စွာဖြစ်တယ်လို့သမ္မတထရမ့်ကဗဟုသုနေ့ကလှုပ်တဲ့အင်မီရော်သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။ကျောင်းသားတွေအသက်အရွယ်ကြီးနဲ့မိသားစုတွေနဲ့အတူအိမ်မှာရှိနေတာကကျောင်းမှနေတာထက်ပိုပြီးတော့ကြီးမားတဲ့အန္တရာယ်ဖြစ်စေတယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါနဲ့ပတ်သက်ပြီးသမ္မတထရမ့်ကဘာသက်တည်းအထောက်ထားမှမပြသလိုသမ္မတထရမ့်အနေနဲ့ဘဲပေါ်မှာအခြေခံပြီးဒါကိုပြောတာလဲလို့မိသားကိုလည်းအင်မီနော်ဘက်ကတစုံတရာတုံ့ပြန်ခဲ့တာတော့မရှိခဲ့ပါဘူး။ဂျမားရေးဆိုင်ရာကြောင့်ကျင်သူတွေကတော့ကိုရိုနာဗိုင်းရပ်စ်ဟာတာမန်ရာသီပေါ်တုပ်ကွေးထက်ပိုပြီးတော့သေစေနိုင်ပြီးတော့ပိုပြီးတော့လည်းအလွယ်တကူကူးစက်နိုင်ပုံရတယ်လို့ပြောပါတယ်။နောက်ပြန်နောက်ထပ်ကြီးမားတဲ့ကွာခြားမှုတစ်ခုကတော့ရိုးရိုးတာမန်တုပ်ကွေးဟာကာကွယ်ဆေးရှိပြီးမဲ့က ိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကတော့အခုချိန်မှာထုတ်လုပ်နိုင်ဖို့ကြိုးစားနေဆဲဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတင်းငွေမှာ highlight မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ကထုတ်လွှင့်ပေးနေတဲ့ကြာသပတေးနေ့ညာဘက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနှာစင်ကြားရပါမယ်ရှင်ကျွန်မခွာညိုပါကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာတွေနဲ့ဒီလူနာတွေကိုစောင့်ရှောက်ပေးနေတဲ့ကျန်းမာရေးဝန်ထမ်းအများပြားဟာအကြမ်းဖက်မှုတွေခံနေကြရတဲ့အကြောင်းနိုင်ငံတကာကြက်ချင်နီးအဖွဲ့ ICRC ကဗုဒ္ဓဟူးနေ့မှာထုတ်ပြန်ခဲ့ပါတယ်။နိုင်ငံပေါင်း40မှာကတ်ယောဂစတင်ခဲ့တဲ့ဖေဖော်ဝါရီလကစပြီးဇူလိုင်လအတွင်းအထိအကြမ်းဖက်ခံရသူပေါင်း611မှုရှိခဲ့တဲ့အကြောင်းနဲ့အမှုအများစုဟာအာဖဂန်နစ္စတန်၊ဖိလစ်ပိုင်နဲ့ကိုလံဘီယာတို့မှာဖြစ်ခဲ့တာပါ။ဒီဖြစ်ရပ်တွေမှာကိုရီးလက်ရောက်တိုက်ခိုက်မှုနှောက်ယှက်စော်ကားမှုနဲ့ချိန်ချောက်မှုတွေအပြင်ခွဲခြားဆက်ဆံခံရမှုတွေလည်းပါဝင်ပါတယ်။ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသုံးလို့ရပြီဆိုတဲ့အခါချမ်းသာတဲ့နိုင်ငံတွေမှာပဲအဓိကဦးစားပေးကြမယ်ဆိုရင်ဝမ်းနည်းစရာပါပဲလို့မနေ့ဗုဒ္ဓဟူးနေ့ကခုလိုပြောသွားပါတယ်
။ Ed è una crisi non si esce uguali.O siamo migliori o siamo peggio.
ကယောဂါဆိုတာအကျက်တဲကြီးတစ်ခုပါဒီတော့ကောင်းခြင်းဆိုးခြင်းကိုအတူတကွမဖြေရှင်းလို့မရပါဘူး။ပိုကောင်းတဲ့အဖြစ်တစ်ခုကိုကျွန်တော်တို့ရကြရမှာဖြစ်ပါလိမ့်မယ်။ဗိုင်းရပ်စ်ကလူတွေကိုခြွင်းချက်မထားဘဲကူးစက်နေတဲ့အချိန်မှာအကြီးအကျယ်ပျက်စီးဆုံးရှုံးမှုတွေအစမတန်မမျှတမှုတွေနဲ့ခွဲခြားဆက်ဆံမှုတွေကိုလည်းတွေ့နေခဲ့ရတယ်လို့ပုပ်ဖရန်စစ်ကပြောခဲ့ပါတယ်ရှင်။အိန္ဒိယနိုင်ငံမှာတစ်နှစ်အတွင်းကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုပေါင်း9သိန်းကျော်လုပ်ခဲ့တာမှာကူးစက်သူအသစ် 9,000 နီးပါးတွေ့ခဲ့ရလို့အခုကူးစက်ခံရသူပေါင်း 1.8 သန်းဖြစ်သွားပါတယ်။သေဆုံးသူ989ယောက်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူကတော့ 96,866 ယောက်ဖြစ်သွားပါတယ်ရှင်။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ရှိမရှိစမ်းသပ်မှု3သန်းရှိတယ်ဆိုပေမဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာလူဦးရေ 1.4 ဘီလီယံနဲ့ဒုတိယလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်ရှင်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ် 4,339 ယောက်ရှိပြီးနောက်ထပ်သေဆုံးသူ88ယောက်ရှိခဲ့ကြောင်းဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြာသပတေးနေ့မှာထုတ်ပြန်ထားပါတယ်။ဒါကြောင့်ယောဂကူးစက်သူပေါင်း38,000 နီးပါးနဲ့သေဆုံးသူ 2,883 ယောက်ရှိသွားပြီလို့ဖော်ပြထားပါတယ်။အရှေ့တောင်အာရှမှာဖိလစ်ပိုင်နိုင်ငံဟာ COVID-19 ကူးစက်မှုအများဆုံးဖြစ်နေပြီးဒေသတွေမှာဒီရောဂါကြောင့်သေဆုံးမှုလည်းအင်ဒိုနီးရှားနိုင်ငံပြီးရင်ဒုတိယအများဆုံးဖြစ်ပါတယ်။အခုလိုဒေသတွင်းမှာသေဆုံးမှုအမြင့်ဆုံးဖြစ်နေတဲ့အင်ဒိုနီးရှားမှာတော့ဒီကနေ့ကြာသပတေးနေ့မှာယောဂါကူးစက်ခံရသူအသစ် 2,266 ယောက်ထပ်တွေ့ခဲ့လို့စုစုပေါင်းကူးစက်ခံရသူ 34,211 ယောက်ဖြစ်သွားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့စီးရင်တွေအရထပ်တိုးလာတဲ့သေဆုံးသူ82ယောက်နဲ့ပေါင်းလိုက်ရင်သေဆုံးသူစုစုပေါင်းဟာ 6,418 ယောက်ရှိသွားပါပြီရှင်။သမ္မတ ထရမ့်ရဲ့အစိုးရအဖွဲ့ဟာဟောင်ကောင်နဲ့ချုပ်ထားတဲ့သဘောတူညီချက်3ခုကိုဆိုင်းငံ့တာနဲ့ဖျက်သိမ်းတာတွေလုပ်လိုက်ပါတယ်။ဒါဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရှိတဲ့ဟောင်ကောင်မှာတရုတ်နိုင်ငံကအမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းလိုက်တဲ့အပေါ်နောက်ဆုံးတုံ့ပြန်လိုက်တာဖြစ်ပါတယ်။အခုဖျက်သိမ်းလိုက်တဲ့သဘောတူညီချက်တွေဟာပြည်ပထွက်ပြေးတိမ်းရှောင်နေတဲ့တရားခဏ်တွေနဲ့ပြည်တံချမှတ်ခံထားရသူတွေကိုလွှဲပြောင်းပေးရေးအစီအစဉ်တွေနဲ့နိုင်ငံတကာရေချောင်းကုန်သွယ်ရေးပေါ်မှာအခွန်ကင်းလွတ်ခွင့်တွေနဲ့သက်ဆိုင်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့လကပဲဟောင်ကောင်ရဲ့ဦးစားပေးအဆင့်ကုန်သွယ်ရေးနဲ့တန်တမာဆက်ဆံရေးအဆုံးသတ်ကြောင်းလက်မှတ်ရေးထိုးခဲ့တာပါ။ဒါ့အပြင်အဲ့ဒီအရေးယူဆောင်ရွက်မှုတွေနောက်မှာလည်းလက်ရှိဟောင်ကောင်ကိုအုပ်ချုပ်နေတဲ့ကာရင်းလမ်နဲ့တခြားဟောင်ကောင်တွေကရောတရုတ်ပြည်မကြီးကပါအရာရှိတော်တော်များများကိုလည်းအရေးယူတန်ခတ်မှုတွေချမှတ်ခဲ့ပါတယ်ရှင်။ရုရှားတိုက်ခိုက်ခံဆောင်အလက်ဆီနီဗယ်နီအစိတ်ခတ်ခံရလို့ဆေးရုံတက်နေရတဲ့အကြောင်းပြောခွင့်ရအမျိုးသမီးခီရာရမ်မက်ကပြောပါတယ်။နီဗယ်နီဟာဆိုင်ဘီးရီးယားရဲ့မြို့တော်ထိုမတ်စ်ကနေမော်စကိုကိုကြာသပတေးနေ့ကပြန်လာတဲ့အချိန်အိုမတ်စ်မြို့မှာအရေးပေါ်ဆင်းသက်ပြီးတော့ဆေးရုံတက်ခဲ့ရတယ်လို့လူမှုကွန်ရက်မှာရေးတင်ခဲ့တာပါ။အခုသူဟာသတိလစ်နေပြီးအသက်ရှူဆက်တက်ပေးထားရတယ်လို့လည်းပြောပါတယ်။ ရုရှားအစိုးရပိုင်း tax သတင်းဌာနကလည်းဆေးရုံအုပ်ကိုကူကာပြီးနီဗယ်နီရဲ့အခြေအနေဟာစိုးရိမ်ရတယ်လို့ဖော်ပြပါတယ်လက်ဖက်ရည်တဲ့အစိတ်ခတ်ခံလိုက်ရတာလို့ယူဆရပါတယ်။အစိတ်ကပူတဲ့အရည်တွေထဲမှာပိုးပြီးပြန့်လှဲ့တယ်လို့ဆရာဝန်တွေကပြောတယ်လို့ Miss Ramesh ကရေးထားပါတယ်။မနှစ်တုန်းကလည်းထောင်ကျနေတဲ့အချိန်နေမကောင်းဖြစ်လာပြီးဆေးရုံတင်ခဲ့ရတော့ကအစိတ်ခတ်ခံခဲ့ရတယ်လို့တန်တရားရှိခဲ့တာနဲ့နှိုင်းရှင်ပြီးတော့လည်းသူကပြောပါတယ်။အမျိုးမည်မသိတဲ့ဓာတုဗေဒအစိတ်သင်ထားတဲ့အတွက်ဓာတ်မတည့်မှုကြောင့်ဖြစ်တဲ့တုံ့ပြန်မှုကိုခံစားလာရတာဖြစ်တဲ့အကြောင်းဆရာဝန်တယောက်ကသူ့ရဲ့ဇနီးကိုရှင်းပြပါတယ်။နာဗယ်နီဟာသမ္မတဗလာဒီမီယာပူတင်ကိုအပြင်းထန်ဝေဖန်သူဖြစ်ပြီးအစိုးရစန့်ကျင်ရေးစံတာပြပွဲတွေကိုဥဆောင်စီရင်ခဲ့လို့အကြိမ်ပေါင်းများစွာဖမ်းဆီးထောင်ချခံခဲ့ရသူလည်းဖြစ်ပါတယ်။ဒါအပြင်သူဟာအကျိုးမြတ်အတွက်မဟုတ်ဘဲအစိုးရအဖွဲ့ရဲ့အဂရိလိုက်စားမှုတွေကိုဖော်ထုတ်ဖို့ရည်ရွယ်တဲ့အဖွဲ့တစ်ခုကိုလည်းတည်ထောင်ခဲ့သူဖြစ်ပါရဲ့ရှင် VOA ရဲ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့သတင်းလွှာတွေသတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်ရှင်
27ရာစုပင်လုံးသုဒ္ဓအစည်းအဝေးဒီကနေ့ပထမနေ့မှာပဲငင်းကြဲလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုထိတ်တန်းခေါင်းဆောင်တွေအလေးထားပြောကြားခဲ့ကြပြီးချင်းကပ်ပုံကွဲပြားမှုတွေလည်းရှိနေတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ပြည်တော်စုငင်းကြဲညီလာက27ရာစုပင်လုံးသုဒ္ဓအစည်းအဝေးဖွင့်ပွဲအဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်အမျိုးသားပြည်နယ်တင့်ပြည်ရေးနဲ့ငင်းကြဲဘူဌာနဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်တမရကကွေဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုက် NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးရွတ်စစ်နဲ့နိုင်ငံရေးပါတီအစုအဖွဲ့ကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဒုဥက္ကဋ္ဌတက်စိုင်းညွန့်လွင်တို့ကအမှားစကားပြောကြားကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်မျိုးသားပြန်တဲ့တင့်ပြည့်ရေးနဲ့ငင်းချမ်းရေးဘူဌာနဥက္ကဋ္ဌဒေါ်ဆန်းစုကြည်ဟာပြောကြားရမှာငင်းချမ်းရေးလုပ်ငန်းစဉ်မှာအချက်အချို့သဘောတူညီချက်မရတာဟာစိုးရိမ်မှုတန်တရားနဲ့အပြန်အလှန်ယုံကြည်မှုအားနည်းတာတွေကြောင့်လို့ထောက်ပြပါတယ်။ဒါရီဟာ290ကျားပြည်ရင်းစစ်နဲ့အပေးယူအလျှော်တင်းလုပ်ပြီးညှိနှိုင်းတဲ့ယဉ်ကျေးမှုအားနည်းတဲ့အပေါ်အခြေခံနေတယ်လို့လည်းထည့်သွင်းပြောကြားပါတယ
်။စိုးရိမ်ပူပန်မှုတွေတန်တရားတွေနဲ့ကြီးမြင့်သုံးသပ်ပြီးမယုံမကြည်ဖြစ်နေကြတာတွေဟာနှစ်ပေါင်း90ကျော်လက်နဲ့ကန်ကြိုက်ပွဲတွေရဲ့တက်ရောက်မှုလို့လည်းဆိုနိုင်ပါတယ်။ယုံကြည်မှုအားနည်းရခြင်းရဲ့အကြောင်းရင်းတရားကတော့အလျှော့အတင်းအပေးအယူလှုပ်ချင်စိတ်မရှိတာကြောင့်ဖြစ်တတ်တယ်လို့အပေးအယူအလျှော့အတင်းလှုပ်ပြီးညှိနှိုင်းတတ်တဲ့ယဉ်ကျေးမှုအားနည်းကလေးလို့လည်းဖြစ်နိုင်ပါတယ်။တချို့ကလည်းအလျှော့အတင်းလှုပ်ခြင်းဟာအရှုံးပေးခြင်းလို့လွဲမှားစွာယူဆနေကြတာတွေကိုလည်းမြင်နိုင်ပါတယ်။အပေးယူလုပ်ခြင်းအလျှော့တင်းပြခြင်းဟာပြည်ထောင်စုတစ်ခုလုံးအတွက်အကျိုးဖြစ်ထုံးစေနိုင်တယ်ဆိုတာကိုလက်တွေ့တက်တည်ပြနိုင်ဖို့အရေးကြီးပါတယ
်။ဒင်းကြီးလာကမှာချုပ်ဆိုမဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းသုံးပါထည့်သွင်းမဲ့ပြည်내အခြေခံဥပဒေရေးဆွဲရေးကိုမညှိနှိုင်းနိုင်တဲ့အပေါ်ထောက်ပြပြောဆိုခဲ့တာပါ။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကတော့ငင်းချမ်းရေးလုပ်ငန်းစဉ်မအောင်မြင်ရတာဟာမယိုးသားမှုအခြားကိစ္စတွေနဲ့ချိတ်ဆက်ထားလို့မှုတိကျပြတ်သားတဲ့အခြေခံမှုအားနည်းမှုတွေကြောင့်လို့ပြောပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်မှာတမရရဲ့အခန်းကဏ္ဍကိုပြစ်ပယ်ထားလို့မရနိုင်ကြောင်းလည်းပြောဆိုသွားပါတယ
်1950ပြည်နှစ်လောက်ကအတွေ့အကြုံအယူဆတွေနဲ့လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်မောင်းနှင်နေလိုတဲ့သဘောထားတွေဟာမယိုးဖြောင့်ဘူးလို့ကျွန်တော်ပြောလို့ပါအဲ့ဒီဖြစ်တာဖြစ်စားခဲ့တဲ့ဇာတ်နဲ့ပဲပြန်ပြောရရင်စိတ်ကောင်းချိတ်ပြီးခွေးစားရောင်းဖို့မကျွစားပါနဲ့လို့ကျွန်တော်ဆိုချင်ပါတယ်။တမတော်ဟာဖြတ်တန်းလာခဲ့တဲ့အတွေ့အကြုံရမဖြစ်သင့်တဲ့ဖြစ်ထိုက်တာတွေမဖြစ်အောင်ဖြစ်သင့်ဖြစ်ထိုက်တာတွေဖြစ်အောင်ဆောင်ရွက်ခြင်းပဲဖြစ်ပါတယ်။တမတော်ကဒုတာဝယ်ရည်သူမကိုအမျိုးသားရေးတာဝန်ဖြစ်ဥထိပ်ပန်စီပြီးဆောင်ရွက်ခြင်းလည်းဖြစ်ပါတယ်။
ငင်းချမ်းရေးလုပ်ငန်းစဉ်ကိုအမျိုးသားအကျိုးစီးပွားအတွက်ဦးတည်ထားဖို့နဲ့ပုဂ္ဂလိကဆန္ဒတွေနိုင်ငံရေးလိုပါတွေအဖွဲ့အစည်းတစ်ခုရဲ့အကျိုးစီးပွားတွေကိုဦးစားမပေးဖို့လည်းတိုက်တွန်းခဲ့ပါတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးယူစစ်ကတော့ငင်းချမ်းရေးဆွေးနွေးပွဲတွေမှာသဘောတူညီချက်မရတာဟာအပြန်အလှန်ယုံကြည်မှုအားနည်းတာတရသေးဆန္ဒထိုက်သိမ့်တဲ့အလျှော်တင်းမလုံနိုင်တာကြောင့်လို့သုံးသပ်ပြီးဒီအားနည်းချက်တွေကိုသင်ခန်းစာယူပြီးအောင်မြင်အောင်ကြိုးပမ်းဖို့လည်းတိုက်တွန်းခဲ့တာပါNCA သဘောတူညီချက်ဟာလည်းအပြည့်ရဲ့စာချုပ်တက်တက်မဟုတ်ပဲ Federal ပြည်ထောင်စုတည်ဆောက်ရေးကိုပါရည်မှန်းထားပြီးဒါကိုအောင်မြင်အောင်ဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောပါတယ
်မိမိတို့လက်ဦးနှက်ဖြတ်ထား NCA စာချုပ်ကိုလက်မှတ်ရေးထိုးထားပြီးဒ ti ne ani yan ji za chok ba pya than chet mya song yot chong yan a chet mya ko tat twe mat tain lai na song yot ya ma phit ba de a kong a the pho song yot ya ma mi to pin a chet a che toi kyung ya do le yan ji lan chong a tai ba khat de le bi thong su su de pan tai ko yot si ong set dat chong lan chi de ya ma phit ba de
Shantan and Lamia Democracy, Pojo Party, Du Ogata, Sanyo Luengale, Ninjanzo, Du Shindwen, Nitan Yego, Leta Pio Jabi, Dilu Nitan Bosoyen, Dadu Nimiabu, Lu Ajon, Taupia Bade. Dandi Tisao Yama, Alo Miamia Data, Bawangun Yashi Yegule, Tedwin Pio Jage Bade.
The Zuta Poetega Nibio, the Nangan Longo, Dizu Choka and Chele Rada Musu Sulale, Matit, the Matit Taite, Pizabe, Tibare. Taina Bonzo, a poesi Bonzo, Sue Way Ni Taini Yare, Nangan Tanangamu, Puvido, Matitin Gulu, Georgian Bale, Bello Lumio Vetisi, a Yachin Shizu, Bedu Gumsu, Gonsong Quim, Piamet, Chini, Chibale, a Tuni Taina Aloye, a Nyabai, Taini the Hu Achita, Bum Probu, Jusa Ato Pin Bajang, Taiton Lobale.
Nasetiazu Beloha, Tongua, Lizakon, Belon Sajuba, Chetrigo, a Piwa account here for boots on your day, Yilaga and Pier Mayu Luja, Tongua, Lizakon, Belon Sajugo, Luamo Pepiate, Yilaga Mapisi Lujone, Mapi on three pubu Lujone, Daidon Tabade. Gonzon Way, no set a Mazga Pioja Abima, Ninja, Sawyamu, Madame Video Piatara, Madame Dabo Jagura Rigu, Sawyer Kabir, Dini Chimbare, Nilagan Pumboy Akana, Bison Kabare. Negan by Maro, Pirozu, Ninja Sunemu, Pudre Comti, UBDJ Sine, Pirozu, Saint Pika Takamu, Pudre Sanji Comti, Longan Sien Kanza, Tentuinane, Pirozu, the Bodu Sajo, Say by Tumba, Chetrihu, So Pilua, Tentuinarego, Seller Sawyer Jabare. Pirozu Ninja and Yilagan, Nasetiazu Penlong, Soda Seawego, Dinis the Goya Nigani, Nasetti and Eti, Doya Ja, Jimbama, Chipade, General Muso, Yangongani, Trim Piburaba.
Rakanjin Nudo, Sidima, Tabatuma, Kuvena, Yoga, Kuse, Kayadu, Chau, Tishila Niraja, during Yakuat Shuma, Tola, Kenda Tadalo, Sidu Yangong, Leon Kis in Shogule, Yana Tare, Shinego, Pioshin Bade, General Tanaima. Sidu Numa digging in outta debut Luna Naubawe, Corona Bias Kusa Kandadu, the Badrima Chao Tishi Dobabi, a debut Luna Naune, the Ugaro Situ, Sayung Giga, Tugusia, one Chijangle, Sayung Augi Dogda Zoling up your body.
The younger two provided to it, and now the younger Imare, and the other is subject to Luna. How they had it at the door of the two women. I see it on a long one. That's how I see it.
Japan doing Sidima Corona Banya Kuze Kanyadu Dola Nidajang, Yoga Bo Pianamu or Tinshavu Dola Lo Shamundago Ganta Darule Shilabade, Adola Ganta Tabi Sanchi Nere do Lace Niba Shinibi, not at debut Luna Dola Meso in the Kuda Yema Kekedu Shila Nangelo, Sidu Sayon Augi Dogda Soling up your body.
In a real capacity, COVID Luna, Sandy Luna Messe, the Positive Luna Lace, Alamo Chamsa Lodi was a more team of Kubina. Again, Yara Messi in the Ari Lurame.
ဒီအရေးပို့လို့ရမယ်အဲ့လိုမျိုးစက်ခက်ခဲကြီးတယ်အရှိတဲ့ခက်ခဲတွေကိုလည်းပြဿနာပြောင်းစုလေးပဲဒီကြပြီးတော့ဒီပြည်နယ်စိုးရွားဖွဲ့နဲ့နော်တင်ကြတာပြီးတော့ဒါသူတွေစနေရှိပါတယ်ပေါ့နော်ကုဆယ်မှုတွေတိုးလာနေချိန်မှာပဲယောဂဘူကုဆယ်ခံရသူတွေနေထိုင်တဲ့စစ်တွေမျိုးကရောက်ွက်တချို့မှာတိုးလာတယ်ကိုကန့်တတ်ထားပြီးဈေးတွေကိုလည်းအရှင်တတ်မှတ်ပြီးဖွင့်ဖို့လေတာဝန်ရှိသူတွေကညွှ
န်ဆက်ပြီးတော့နှစ်ပတ်လောက်အတွင်းကျန်ကုန်စစ်တွေကြီးတဲ့နေကို MNA အနေနဲ့ယာယီရတိုင်းထားပါတယ်။ဒါပေမဲ့ယာယီဖြစ်တဲ့အတွက်ကျွန်တော်တို့ဒီနေ့မှာ CV တစ်ခုပြန်ပြီးတော့အရေးပေါ်လုပ်တာလည်းရှိတယ်။အဲ့ဒီ CV ပြီးရင်တော့ decision အရအပြောင်းအလဲနိုင်ငံရှိတော့ရှိနိုင်ပါတယ်။
တလာကျော်တွင်ပထမအကြိမ်ပြည်တွင်းကူးစက်မှုတွေစတင်ခဲ့တဲ့စစ်တွေမှာတော့ရောဂါပိုးပြန်နှံမှုထိန်းချုပ်ရေးအစီအမံတွေဆောင်ရွက်ထားကြောင်းလည်းပြည်내ဆိုရတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေနဲ့ညီလိုက်နာဆောင်ရွက်ရမှာအနည်းမှုတွေရှိနေတယ်လို့လည်းရခိုင်ပြည်နယ်ကိုဗစ် -19 ထိန်းချုပ်ရေးနဲ့အရေးပေါ်တုံ့ပြန်ရေးကော်မတီတွင်းရမှုဘုံမုံကြီးမင်းတိုင်ကပြောပါတယ်
။ဘယ်လည်းမရှိပါဘူး။တို့ကငွေတွေကလူတွေစီမံချက်တွေကိုဗစ်နဲ့ပတ်သက်ပြီးရောဂါစီမံချက်တွေပေါ့နော်လုပ်ထားပြီးသား။အခုဆိုလို့ရှိရင် ပြောရရင်တော့ဟိုအပိုင်းဒီမင်းနဲ့ပြောရရင်တော့အပိုင်းနှစ်တို့အဲပိုင်းသုံးပေါ့ပိုင်းသုံးနဲ့ရောက်သွားပြီပိုင်းနှစ်နဲ့ပိုင်းသုံးဆက်ဒီအဲ့ဒီစီမံတွေကတော့အခုလုံးနေလုံးနေတော့ပေါ့နော်အဲ့ဒီတော့ဆိုလူတွေကပညာပေးကြလာတော့သူကဒီစီမံလိုက်လာတာများတယ်အဲ့စီမံလိုက်တယ်ဆိုပြီးတော့ပေးရပါ
ကျမ်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာဒီကနေ့ဒီပြုလူနာ2ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်ခံရသူ394ယောက်ရှိနေပါတယ်ဒေသတွင်းနိုင်ငံတွေမှာတရောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျမ်းမာရေးဝန်ကြီးဌာနကလည်းတတိပေးထားပါတယ်ကျွန်တော်တန်ထိုင်စစ်တွေကလည်းတတိပေးပို့ထားပါတယ်ခင်ဗျာ
COVID-19 ယောဂါကူးစက်မှုနှုန်းပိုမိုများဆန်တဲ့ကိုရိုနာဗိုင်းရပ်စ်လီဇာမျိုးကွဲတချို့ကိုမြန်မာနိုင်ငံမှာတွေ့ရှိထားတာကြောင့်တကြောပြန်ကူးစက်မှုအန္တရာယ်ကိုသတိထားကြဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ COVID-19 ကယောဂါကူးစက်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဧပြီလနှောင်းပိုင်းကစလို့မော်လီကျူးနည်းပညာနဲ့တက်ခွဲစစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်မျိုးဗီဇာကွဲ၅ခုထဲကအနည်းဆုံး၃ခုကိုမြန်မာနိုင်ငံမှာတွေ့ရှိထားကြောင်းစေတုသေနာဦးစီးဌာနကသုတေသီတွေကဒီကနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြတာပါယောဂါကူးစက်နှုန်း၁၀ဆလောက်ပုံမြန်နိုင်တဲ့မျိုးဗီဇာကွဲအမျိုးအစားအစ်ကိုလည်းပြည်ပကနေမြန်မာနိုင်ငံကိုပြန်လာသူ၅ယောက်ထံကတွေ့ရှိထားတာကြောင်းတကြောပြန်ကူးစက်မဲ့အန္တရာယ်ကိုသတိထားဖို့လိုတယ်လို့လည်းစေတုသေနာဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမြတ်ထွန်းညွန့်ကပြောပါတယ်
ဒီကနေ့က local transmission အနေနဲ့ဒီဒီဘင်းမှာကကူးစက်မှုဖြစ်ခဲ့တယ်ဆိုပေမဲ့တကယ်တကယ်မဖြစ်အောင်သူတို့ထိတ်ချုပ်နိုင်တယ်လို့ယူဆရပါတယ်။အခုလိုမျိုးအခုအချိန်တွေမှာဆိုတော့ G64 အမျိုးသားတွေလည်းတက္ကသိုလ်လုံးတိုက်တာနဲ့တော်တော်လေးဖြစ်လာများလာပြီ။နောက်ပိုင်းယူဆတဲ့တက္ကသိုလ်နမူနာတွေမှာအဲ့လိုတွေ့လာတဲ့အတွက်ကြောင့်မလို့အကြိမ်အနေနဲ့ကျွန်တော်တို့ဒီဒီဒွင်းကိုဝင်လောက်လာတဲ့ case ကိုအကြောင်းကြောင့်မထိနိုင်ခဲ့လို့ရှိရင်ကျွန်တော်တို့ COVID ဒုတိယ line ဖြစ်နိုင်ပြီကအတော်လေးကိုကြီးမားနေတဲ့ဒီချက်ကိုပြည်သူလူထုတွေအနေနဲ့အားလုံးအနေနဲ့အထူးသတိပြုဖို့လိုပါတယ်ဆိုတဲ့ဟာလေးကိုကျွန်တော်တို့ဒီဟို modify ဒီပညာပေါ့နော်အဲ့ဒီဟာလေးပြီးတော့သိချင်အားဖြင့်ကျွန်တော်သိချင်နေပါတယ်
ယောဂကူးစက်မှုအန္တရာယ်ရှိနေစေဖြစ်တာကြောင့်ကယောဂကာကွယ်ထိန်းချုပ်ရေးအတွက်ချမှတ်ထားတဲ့စီမင်းတွေကိုလိုက်နာဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါမြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ6ဦးအပါအဝင်တက်ခွဲအတီးပြူလူနာ400လောက်ရှိနေပြီးရောဂါပိုးကင်းစင်သူ300ကျော်ရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ရောဂါအခြေအနေဆိုးလာတဲ့အရေးပေါ်လူနာတွေက10ဦးကိုတော့သွေးရည်ကြီးကုထုံးနဲ့ကုသနိုင်ခဲ့ပြီးအဒီထဲမှာနာတာရှည်ရောဂါသည်တွေအပါအဝင်ကိုယ်ဝင်ကအစိပ်ပိုင်းအစားထိုးထားတဲ့လူနာတွေလည်းပါဝင်ကြောင်းဒီကနေ့သတင်းစာရှင်းလင်းပွဲမှာကျန်းမာရေးပညာရှင်တွေကပြောဆိုခဲ့ကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကင်းစင်သွားတဲ့လူနာရီစီကသွေးရည်ကြီးကိုအလှခံပြီးတော့ယောဂကုသရေးမှာအသုံးပြုဖို့ရည်ရွယ်ထားတယ်လို့လည်းသွေးရည်ကြီးကုထုံးတဲ့ကုသရေးအကြံပေးအဖွဲ့ဥက္ကဋ္ဌဖြစ်သူသွေးယောဂပညာဌာနကအငိမ့်စားဌာနမှုပါမောက္ခဒေါက်တာရီမရာကပြောပါတယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံတဲ့လူယောဂပြင်းထန်ပြီးဖြစ်စေမပြင်းထန်ပြီးဖြစ်စေသူတို့ရဲ့သွေးရည်ကြီးကိုကျွန်တော်ကတိုင်းကြည့်တိုင်းကြည့်လို့ဒီသွေးရည်ကြီးဟာကျွန်တော်တို့ကဒီပတိပစ္စည်းပမာဏမြားတဲ့ဆိုရင်သူတို့အလူခံမှာပေါ့နော်သူတို့အလူခံပြီးတော့မှကျွန်တော်တို့ကတင်ထားမယ်เนาะကျွန်တော်တို့တင်ထားလို့ရတယ်เนาะ minus ဘယ်လောက်20မှာသူတို့တင်ထားတယ်တင်ထားတယ်ဆိုတစ်နှစ်တိတိတင်ထားလို့ရတယ်အခုတော့မလို့သေးမတော်တဆများဒုံကတဲ့များအဲလူလာ9ယောက်10ယောက်20ယောက်လာလို့ရှင်သုံးဖို့အဆင်သင့်ဖြစ်အောင်ဆိုပြီးတော့ကျွန်တော်တို့ကဒါကိုပြင်ဆင်ထားစီတင်ဆင်ထားခြင်းနဲ့
ကိုရိုနာဗိုင်းရပ်စ်ကူးစက်သူလူနာတွေကိုအရေးပေါ်ကုသနည်းတစ်ခုအဖြစ်ယောဂါပိုးကင်းစင်သွားသူတွေရဲ့သွေးရည်ကြီးကုထုံးနဲ့နိုင်ငံတော်တော်များများမှစံသက်ကုသနေကြတာပါ။ဒါပေမဲ့လည်းအရေးပေါ်သွေးရည်ကြီးကုထုံးအသုံးပြုမှုကိုအမေရိကန်အစားအသောက်နဲ့ဆေးဝါးကြီးကြပ်ကိုယ်ကျေးရေးဌာန FDA ကစိုင်းငံ့ဖို့ညွှန်ကြားလိုက်ကြောင်းလည်းမနေ့တုန်းကပဲ New York Times သတင်းစာကအစစ်မြင့်အရာရှိတချို့ကိုကိုးကားဖော်ပြခဲ့တာပါ။အမေရိကန်ကူးစက်ယောဂါထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောင်ချီအပါအဝင်ဆေးပညာရှင်တချို့ကတော့သွေးရည်ကြီးကုထုံးဟာထိရောက်မှုသိမ့်ရှိဘူးဆိုပြီးယူဆထားကြောင်းလည်းသတင်းမှာဖော်ပြထားပါလိမ့်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။မမက်ရွှေကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စရင်တင်သွင်းထားတဲ့ကိုယ်စားလှယ်လောင်းတွေကတချို့ကိုတတ်မှတ်ထားတဲ့အရေးချင်းနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့ကော်မရှင်ကလက်မခံဘဲပယ်ဖျက်ခဲ့တဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါနိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာရှင်ပြိုင်ဖို့စည်ရင်းသွင်းထားတဲ့ကိုယ်စားလှယ်လောင်းတွေကိုကော်မရှင်ကစီစီရမှာနိုင်ငံသားဖြစ်ခွင့်စံသတ်မှတ်ချက်နဲ့မကိုက်ညီတာနိုင်ငံရေးပါတီတခုကနေနှုတ်ထွက်ခွင့်မရသေးဘဲနောက်ပါတီတခုကနေအမည်စည်ရင်းတင်သွင်းထားသူတွေအပါအဝင်တချို့ကိုကော်မရှင်ကပယ်ချခဲ့တာပါကရင်ပြည်နယ်မှာဆိုရင်လည်းကိုယ်စားလှယ်လောင်းတွေထဲက5ဦးကိုအရင်ပါတီဟောင်းကနှုတ်ထွက်ခွင့်မရသေးဘဲအခြားပါတီကနေကိုယ်စားလှယ်လောင်းစည်ရင်းတင်သွင်းထားတာကြောင့်ထုတ်ပယ်လိုက်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကပြောပါတယ်
သမချင်းနဲ့မညီလို့ပဲလား9ယောက်ပေါ့နော်9ယောက်ရှိတယ်နော် ပထမပါတီတစ်ခုကနေလုံထွက်ခွင့်မရသေးဘဲနဲ့နောက်ပါတီကနေဝင်ပြိုင်တဲ့စိတ်ထားပါ
ရခိုင်ပြည်နယ်မှာရှောက်လာတင်သွင်းထားတဲ့ကိုယ်စားလှယ်လောင်းရီထဲက၅ဦးကတော့နိုင်ငံသားဖြစ်ခွင့်ဥပဒေနဲ့မကိုက်ညီတဲ့အတွက်ပယ်ဖျက်လိုက်တယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဒေါက်တင်လှိုင်ကပြောပါရယ
်။ဘယ်လိုအကြောင်းကြောင့်လဲဆိုတော့သူတို့ကမွေးစဉ်ကသူတို့ရဲ့မိဘတွေဟာနိုင်ငံသားမဟုတ်နေဘူးပေါ့နော်။အဲ့ဒီအကြောင်းပါပဲနော်။ဒီစစ်တော်ရွေးကောက်ပွဲဥပဒေရှစ်ခါဝေးလို့နော်25တို့ဒါတွေနဲ့ဆုံးဖြတ်တာပေါ့နော
်ကိုစလဲလောင်းစီရင်တင်သွင်းထားစဉ်အတွင်းတည်ဆုံသွားတာကြောင့်ပယ်ဖြတ်လိုက်တာအသက်မပြည့်သေးတာကြောင့်ပယ်ဖြတ်လိုက်တာနိုင်ငံတော်ရဲ့တာဝန်ပေးအပ်ခြင်းခံရတာကြောင့်ကိုယ်သဘောဆန္ဒအလျားနှုတ်ထွက်သွားတာတွေလည်းရှိကြတယ်လို့ကော်မရှင်တာဝန်ရှိသူတွေကပြောပါရယ်ကော်မရှင်ရဲ့စံတမတ်ချက်အရပယ်ဖြတ်ခံရသူတွေထဲမှာပြည်သူ့ရှစ်ဆောင်ပါတီကကိုစလဲလောင်းတချို့လည်းပါဝင်တယ်လို့ပါတီပြောခွင့်ဆိုခွင့်ရှိသူဦးမျိုးဆက်သွေးကပြောပါရယ
်အဓိကကတော့သူ့ဟိုပါပေါ့နော်ဒီလိုတော့ကိုယ်စလေစမတ်ချက်ပေါ့ဘာလို့ဒီလိုဥပဒေစမတ်ချက်မှာနေပတ်သက်ပြီးသူမိသားကဟိုသူဟိုဝေးတဲ့ချိန်မှာနိုင်ငံသားနှစ်ယောက်လုံးမဖြစ်နေတယ်သိပါပေါ့ဘလောက်ကဥပဒေပေါ့ဗျအဲ့ဒါနေတော့ကြီးကြီးတာဟိုဒါကျွန်တော်တို့လို့တော့ကိုယ်စလေလောင်းနေကိုတေးချာဟိုအတိသေးထားဖို့ကျွန်တော်တို့ကအားနေသွားတာပေါ့နော်ကိုယ်စလေလောင်းတစ်ယောက်ဆင်းစီခြင်းနဲ့လည်းကျွန်တော်ကတော့ဘုမတ်ပုံနေစီစစ်တယ်နိုင်ငံသားချင်းချင်းစီစစ်တယ်မိသားကြီးဒါသူမူရတဲ့ဒီမှာနိုင်ငံသားချင်းတဲ့ကိုကျွန်တော်တို့ကမဖြစ်ခဲ့ရဘူး။ဒါလုံးမဲ့သူကသွားသူသိတယ်လို့ကျွန်တော်တို့ကယူဆပြီးတော့မဖြစ်သေးတဲ့မိစင်းတွေဟိုပေါ့အားနေတယ်ပေါ့နော်။နောက်တစ်ခါတော့မဖြစ်အောင်လည်းကျွန်တော်တို့ကထည့်စင်စားမယ်ချက်ချက်ဖြစ်ပါလို့
။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့အမည်စီရင်တင်သွင်းထားသူ8000လောက်ရှိနေပြီးတော့စီစစ်အတည်ပြုထားတဲ့စီရင်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်မထုတ်ပြန်ရသေးပါဘူး။မနေ့တုန်းကထုတ်ပြန်မှုပြောဆိုထားတဲ့ကိုယ်စားလှယ်လောင်းစီရင်နဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်ဖြေကြားမဲ့သူမရှိပါဘူး။နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ချမဲ့ရွေးကောက်ပွဲမှာတော့မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပါရရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ကချင်စပီးဆောင်တွေနေရပြန်ရေးရွာပေါင်း18ရွာမှာပြန်လည်နေရချထားရေးလုပ်ငန်းတွေကိုစတင်ဖို့တပ်မတော်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA ကြားသဘောတူညီမှုရခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ချပ်ပါတမတော်နဲ့ကချင်လက်နက်ကိုင် KIA ကြားတိုက်ပွဲရေးကြောင့်ထွက်ပြေးနေရသူတွေနေရပြန်ရေးအတွက်နှစ်ဖက်အကြိမ်ကြိမ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးအခုတော့ရွာ18ရွာကိုပြန်လည်ထူထောင်ရေးလုပ်ပေးဖို့သဘောတူခဲ့ကြောင်းကချင်ဒေသစစ်ဘေးရှောင်ပြည်သူများကူညီစောင့်ရှောက်ရေးကော်မတီဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆောင်ကပြောပါတယ
်ဒီကျေးဦးရကျွန်တော်ဒီအစိုးရရဲ့ကြားမှာကျွန်တော်တို့အခုဒီရွေးချယ်ထားတဲ့18ရွာပြန်ဖို့ဖိတ်ဆောက်ဖို့ KIA ကလည်းသဘောတူတဲ့အကြောင်းဒီမြေပကုန်းကတော့အလုံးမို့ကြံကျွန်တော်ဒီ stage you are ဆက်ခဏရောဟိုအကောင့်ရဖို့နဲ့မလို့တော့ကျွန်တော်ရင်းချီတယ်ဘလုံးကတော့စတယ်ဘော
အစိုးရရဲ့တပ်မတော်ရဲ့ကချင်လက်နက်ကိုင် KIA ရဲ့ကြားညှိနှိုင်းမှုတွေမှာ KHCC ကပါဝင်ကူညီခဲ့တယ်လို့သူတို့နေထိုင်ရေးကအစအလုံးစုံအခြေခံကပြန်ဆရတာဖြစ်လို့အတော်လေးကြိုးပမ်းရတယ်လို့သူကပြောပါတယ်ဂျပန်အစိုးရကလည်းကချင်တိုက်ပွဲရှောင်နေရပြန်ရေးအတွက် KHCC ကိုငွေကြေးထောက်ပံ့ထားပြီးမြန်မာအစိုးရကလည်းဒါကိုမကြသေးခင်ကခွင့်ပြုလိုက်တဲ့အတွက်အခုဩဂုတ်လမကုန်ခင်လုပ်ငန်းစလို့ရပြီလို့ဆရာတော်ခလမ်ဆန်ဆွန်ကပြောပါတယ် KHCC ရဲ့အတွင်းရေးမှူးအဖွဲ့ကဦးဖော်ရန်ခါလီကတော့သူတို့အနေနဲ့ပူတာအိုဒေသမှာဆစ်ရှောင်နေအတွက်အထူးနေရာချထားရေးကိုဂျပန်အကူအညီနဲ့လှုပ်ဆောင်နေသလိုတခြားနေရာတွေမှာလည်းမူလနေရပြန်ရေးအစီအစဉ်အတွက်လှုပ်ဆောင်နေကြောင်းလည်းပြောပါတယ်
ကျွန်တော်တို့ဒီပုံစံနဲ့ပေးတဲ့ဂျပန်နဲ့ဆီယားကနေပြီးတော့ပေးထားတဲ့အကြတော့ကျွန်တော်တို့ KDC ကနေပြီးတော့ဆောင်ခဲ့မဲ့အားဖြစ်ပါတယ်အဲ့ဒါလည်းကျွန်တော်တို့အခုဒူတာဦးနေပြန်နေနေချားသားရေးတို့ကတော့အခုကျွန်တော်တို့စီစဉ်ဆောင်ခဲ့နေတဲ့အားတွေရှိပါတယ်ဒီချားဟိုဘုံပေါင်းမြို့နယ်တွေကပါတယ်ပါစီတူတွေကပါတယ်စီရာမြို့တွေကပါပါတယ်ဝိုင်းပေါ်မြို့နယ်တွေပါပါတယ်မြို့နယ်တိုင်းလိုလိုပါတယ်
ရွာ18ရွာတွေကတချို့ရွာတွေမှာပြန်လည်ထူထောင်ရေးလုပ်ငန်းစလုပ်ဖို့ရှိကြောင်းလူမှုဝန်ထမ်းကစေရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဒေါ်နွဲရင်ရီက VOE ကိုပြောပါဗျ။အဲ့
ဒီနေကနေ3ရွာပေါ့နော်။ဒီမှာတန်ဟိုနန်းနန်းဆန်ရဲ့ဘာပဲလည်းမြို့3ရွာ3ရွာမှာစဖို့လုပ်နေပြီချင်းစပေးပါညာပေါ့နော်။
တရုတ်သမ္မတရှီကျင်းပင်ရဲ့အခုနှစ်ဆမြန်မာပြည်ခီးစဉ်တဲ့ကတိပေးထားသလိုကချင်တိုက်ပွဲရှောင်နေရပြန်ရေးအတွက်ရွှေငွေတန်း200ကိုမကြသေးခင်ကပေးခဲ့ပါတယ်။ဒါဟာမြန်မာပြည်တွင်းရေးမှာဝင်ရောက်မစွတ်ဖက်ဘူးလို့အမြဲပြောနေတဲ့တရုတ်အစိုးရဟာပြည်တွင်းငြိမ်းချမ်းရေးအတွက်ကူညီဖို့ရှိရဆိုတဲ့သဘောထားကိုထုတ်ပြချင်တာလည်းဖြစ်ကြောင်းသုံးသပ်နေရလည်းရှိပါတယ်။တမတော်နဲ့ကချင်လက်နက်ကိုင် KIA နှစ်ဖက်တိုက်ပွဲရေးကြောင်းနေရာဆုံးခွာခဲ့ရတဲ့ဒေသခံစုစုပေါင်း300000ဝန်းကျင်ရှိပါတယ်။ နေရပြန်နေရဲ့လုံခြုံရေးက KIA နဲ့တပ်မတော်ရဲ့ပူးပေါင်းနားလည်မှုကအရေးကြီးပြီးဒါကငြိမ်းချမ်းရေးကိုဦးတည်နိုင်လိမ့်မယ်လို့ကချင်စစ်ပီးဆောင်ကွန်ကြီးအတိုင်းဝန်ကပြောပါတယ်။ကျွန်တော်ကတော့စော်ထပ်ပါရောင်းဝန်ကနေပြီးပို့ထားတာပါ။
ရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမင်းဉာဏ်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရဲ့ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်အစိုးရတက်တဲ့ GNU တပ်ဖွဲ့တွေကြားအပြစ်ခတ်ရစေဖို့သဘောတူထားတာ၈နှစ်လောက်ရှိလာပါပြီဒါပေမဲ့လက်တွေ့ကရင်ပြည်နယ်မှာတော့ပြစ်ခတ်နေကြစေဖြစ်တဲ့ကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါရခင်ဗျာ
လွန်ခဲ့တဲ့နှစ်နှောင်းပိုင်းကစပြီးဒီနှစ်ဧပြီလအစောပိုင်းအထိလေးလအတွင်းတပ်မတော်နဲ့ KNU တပ်ဖွဲ့အကြားထိတိတိုက်ပွဲအချိန်ပေါင်း40ဖြစ်ပွားပြီးအရာရှိနဲ့စစ်တီအချို့ကြာဆုံးကြောင်းတပ်မတော်ကသတင်းထုတ်ပြန်ပါတယ်ဖွားပုန်ခရိုင်ကတပ်မတော်လမ်းပေါက်လုပ်ငန်းကိုခရင်တပ်ဖွဲ့ကပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ရတာလို့ဆိုပါတယ်။မင်းမိုင်းပေါက်ကွဲမှုအကျဉ်း20ကျော်ဖြစ်ပွားတာမူတပ်မတော်ဘက်ကတိုက်ရင်မှုတဦးကြာဆုံးတဲ့အထိဖြစ်သွားပါတယ်။ဖွားပုန်ခရိုင်တခုထိမှသာပြစ်ခတ်မှုတွေဖြစ်ပွားနေပုံရပါတယ်။လမ်းပေါက်လုပ်မှုကို KNU ဘက်ကကန့်ကွက်ထားပါတယ်။အကြမ်းဖက်မှုနဲ့ဥပဒေမဲ့ပြုမူမှုမလုပ်ဖို့ NCA အပြစ်ရစာချုပ်ကတမ်းပစ်ထားပါတယ်။ပြည်သူလူထုစီကငွေပစ္စည်းဥစ္စာစားနပ်ရိက္ခာလုပ်အားနဲ့ဝန်ဆောင်မှုကိုအတရားမှတောင်းခံတာမျိုးလဲမလုပ်ဖို့ပိတ်ပင်ထားပါတယ်။ဒါပေမဲ့တပ်မတော်ခလာရ439ကတပ်သား2ယောက်ကခရီးအမျိုးသမီး2ဦးကိုဇနတ်နဲ့ပြစ်ဒတ်ပြီးလက်ဝိရနာလုယူသွားတဲ့အမှုမကြမီကဖြစ်ပွားပါတယ်။အဲ့ဒီတပ်သား2ဦးကိုဖမ်းဆီးထားကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကကြေညာပါတယ်။ဒေတာကခရင်တွေကျုံ့ရတဲ့ပြဿနာတစ်ခုဖြစ်ပါလေ
။အစိုးရတက်တဲ့ KNU အပြစ်ခံရဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိပါပြီ။2012မှာနှုတ်ဦးနှစ်ဖက်အပြစ်ရသဘောတူညီချက်ရယူပြီး2015မှာတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးစာချုပ် NCA ကိုလက်မှတ်ထိုးကြပါတယ်။အဲ့ဒီနှစ်မှာပဲပြစ်ခတ်တိုက်ခိုက်မှုရဆဲရေးဆိုင်ရာဦးတွဲစောင့်ကြည့်ရေးကော်မတီ JMC ကိုဖွဲ့စည်းပါတယ်။ JMC ကိုပြည်ထောင်စုအဆင့်တိုင်းနယ်ပြည်နယ်အဆင့်ဆိုပြီးအဆင့်အဆင့်ဖွဲ့စည်းထားပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းတွေမှာရုံးခွဲတွေရှိပါတယ်။ NCA စာချုပ်ပါတပ်ပိုင်းဆိုင်ရာကိစ္စစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်မှုရစဲရေးစီမင်းစည်းကမ်းချိုးဖောက်မှုအငင်းပွားမှုနဲ့ပတ်သက်လို့တိုင်ကြားလာရင် JMC ကဖြေရှင်းပေးရမယ်လို့သိရပါတယ်။ JMC ရမုံငွေအတွက်တရုတ်နဲ့ထိုင်းနိုင်ငံကအလှငွေထည့်ဝင်ကြပါတယ
်။2019မှာတပ်မတော်နဲ့ KNU တပ်ဖွဲ့အကြားပြစ်ခတ်မှု12ကြိမ်ဖြစ်ပွားကြောင်းမြန်မာ Institute of Peace and Security ရဲ့2020ထုတ်နှစ်လည်အစီရင်ခံစာမှာပေါ်ပြပါတယ်။ဘာပွန်နဲ့ကြောက်ကြီးမြို့နယ်တွေမှာဖြစ်ပွားတာများပါတယ်။အ ਨੇ ဆုံးတပ်မတော်သား3ဦးကြာဆုံးကြောင်းသိရပါတယ်။တပ်စခန်းတွေကိုဆက်သွယ်ထားတဲ့ကားလမ်းမုံမှန်ပြုပြင်တာနဲ့ပတ်သက်ပြီးပြစ်ခတ်ကြတာပါ။ဒီနေ့အစောပိုင်းကဘာပွန်နဲ့ကြောက်ကြီးမှာရစဉ်လိုလိုပြစ်ခတ်ကြပါတယ်။ကားလမ်းဖောက်လုပ်တာဟာတပ်မတော်ချုပ်ကိုင်နဲ့နေမီချက်တွင်မှုရွေတာလို့ကရင်ဘက်ကမြင်ပါတယ်ဒီလိုကိစ္စမှာ NCA အပြစ်ရစာချုပ်အရာကရင်ဘက်ကသဘောတူဖို့လိုတာကိုတပ်မတော်ကဂရုမစိုက်ပဲတစ်ဖက်သက်လုပ်လို့ပြစ်ခတ်မှုတွေဖြစ်ပွားရတာလို့ကရင်ဘက်ကယူဆပါတယ
်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဦးတွဲစောင့်ကြည့်ကော်မတီ JMC ဟာအရေးပါပေမဲ့မကြာခဏတိုက်ပွဲဖြစ်နေတာကိုကြည့်ရင် JMC ကော်မတီရဲ့လုပ်ငန်းမအောင်မြင်တာထင်ရှားပါတယ် JMC မှာအစိုးရကိုယ်စားလှယ်ဆဲဦးNCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်10ဦးနဲ့အရဲသားကိုယ်စားလှယ်6ဦးပါဝင်ပါတယ်။နေမြေတမတ်ရမှာထိန်းချုပ်နေမြေအပြည့်ရနေမြေစတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးသဘောထားကွဲလွဲတာတွေရှိပါတယ်။ နေမည်တစ်ခုကိုနှစ်ဘက်စလုံးကလက်အောက်ခံအဖြစ်သတ်မှတ်တာမျိုးလည်းရှိပါတယ်။တမရော်ဟာသူ့တပ်စခန်းရှိတဲ့နေရာတစ်ဝိုက်ကိုသူထိန်းချုပ်တဲ့နေရာအဖြစ်သတ်မှတ်လိုတာမို့တပ်စခန်းချရာနေရာကိုတိုင်းရင်းသားတပ်ဖွဲ့ချုပ်ကန်တဲ့ဒေသအဖြစ်မသတ်မှတ်ချင်ဘူးလို့ MPIS အစိုးရခန်းစားကဆိုပါတယ
်။ NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်လူထောင်ရေးကောင်စီရဲ့RCSS တပ်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်မှုရဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အားနည်းချက်ကိုမကြည်မနှက်ဖြစ်နေပါတယ် GMC မှာပဋိပက္ခပြေရှင်းနိုင်စွာမရှိဘူးလို့ RCSS ရှမ်းတပ်ဖွဲ့ကမြင်ပါတယ်ထိန်းချုပ်ဖို့ပြိုင်ဆိုင်ကြိုးစားရာဒေသနဲ့တပ်စခန်းချရာဒေသတွေကိုကွဲဝဲပြားပြားရှင်းလင်းဖော်ပြဖို့လိုအပ်နေတယ်လို့ KNU နဲ့ RCSS တို့ကယူဆပါတယ်နှစ်ဖက်စလုံးကထိန်းချုပ်ဖို့ကြိုးစားတဲ့နယ်မြေမှာတက်ရွှေပြောင်းရင်တစ်ဖက်နဲ့တစ်ဖက်အစီပေးရမယ်လို့ NCA အပြည့်အစာချုပ်ကဆိုပါတယ်လက်တွေ့မှာတော့တရိပ်မှုတွေဆက်ဆံရေးကောင်းရင်ကောင်းသလိုလှုပ်ရှားမှုတွေကိုကြိုတင်အကြောင်းကြားကြတယ်လို့ MPIS အစီအစဉ်ကမှာဖော်ပြပါတယ်2015မှာ NCA အပြည့်အစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းတပ်မတော်တဲ့ KNU တပ်ဖွဲ့တွေပြစ်ခတ်ကြလို့နေရက်ကိုစွန့်ခွာရတဲ့ဒေသခံတွေအပေါင်းအောင်ရှိနေပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ
ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ဆုံဆုံနာကြောင့်သေဆုံးမှုကာကွယ်ရေးကိုတင်ပြထားပါတယ်ဒီဆုံဆုံနာကြောင့်ရှမ်းပြည်အစီပိုင်းမှာတလအတွင်းကလေး6ဦးသေဆုံးခဲ့ရကကိုဗစ်ကာလတစ်ချောင်းသေဆုံးသူအရေအတွက်ထိရောက်သွားပါတယ်ဘာကြောင့်အခုလိုသေဆုံးမှုရှိလာပြီးဒီတည်ဆုံးမှုနဲ့ယောဂဖြစ်မှုကိုဘယ်လိုထိထိရောက်ရောက်ကာကွယ်နိုင်ပါလဲဒီအကြောင်းကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှဗမောက္ခဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်ကမေးမြန်းထားပါတယ
်ဟုတ်ကဲ့ကလေးအထုကုဆရာဝန်ကြီးဗမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့အခုဒီရှမ်းပြည်အရှေ့ပိုင်းမှာပေါ့နော်ဆုံဆုံတာဖြစ်ပြီးတော့ဒီတည်ဆုံမှုနှုန်းကတလအတွင်းမှာပေါ့နော်6ဦးထိတော့ရှိသွားတယ်လို့ကြားပါတယ်ဆရာဒီပမာဏကအခုဒီကိုဗစ်ဖြစ်လာတဲ့ကာလတောက်လျှောက်မှာတည်ဆုံတဲ့အရေးအတွက်နဲ့သွားတူနေတဲ့ခါကျတော့မြန်မာနိုင်ငံမှာတစ်ခုလုံးမှာပေါ့ဆရာနော်ဒီဆုံဆုံတာဖြစ်တဲ့အနေအထားကဘယ်လိုရှိလဲဒီနေ့မှာဆရာ
ဒါကတော့ကျွန်တော်တို့ဒီနေ့ပထမဆုံးကြားသိတာပေါ့နော်နှစ်တိုင်းနှစ်တိုင်းတော့ဒီဆုံဆုံတာဖြစ်တာရှိပါတယ်2014ကကျွန်တော်တို့2019ကြားမှာဆိုရင်တော့အဖြစ်နေတဲ့နှစ်တင်မှာအယောက်30လောက်ဖြစ်တယ်ပေါ့နော်။များတဲ့နှစ်ဆိုတော့စနေငံလုံးတိုင်းတန်းနဲ့ဆိုတော့135ယောက်140လောက်ပဲလောက် report လုပ်တာရှိပါ။ဟု
တ်ကဲ့သေဆုံးမှုနှုန်းအောင်ဆရာကြီး
။သေဆုံးမှုနှုန်းကတော့ခုတော့များတယ်လို့ဆိုပါမယ်ပေါ့နော်။ဒါပေမဲ့လည်းဒီတိတိယခေါ်ဆုံဆုံနာကဖြစ်လို့ရှိရင်ဖြားတယ်လေချောင်းနာတယ်ဒါနဲ့စရတယ်ဗျာ။ဒါပေမဲ့ဒီဆုံဆုံနာအမိပါခေါ်တော့ပေါ့နော်။တိတိယ membrane ခေါ်တယ်။အဲ့ဒါကဒီအာသီးနှစ်ခုကြားမှာဒီမေးပါဖြစ်တယ်အဲ့ဒီကောင်ကအသက်ရှင်လမ်းကြောင်းကိုပိတ်စီတယ်အဲ့လိုပိတ်လို့ရှိရင်ဖေကျော်စမီလို့ခေါ်တော့ပါဒီလေကျောင်းမှာဆက်ပြီးကိုအပေါက်ဖောက်ပြီးတော့အသက်ရှင်လမ်းကြောင်းဖက်နှက်ဖောက်ပြရဲခွဲစိတ်ပြီးတော့လုပ်ပြရအဲ့လိုမလုပ်နိုင်လို့ရှိရင်တော့ပြေဆုံးနိုင်တာရှိတယ်အဲနောက်တစ်ခါအဲ့ဒီချိန်မှာကောင်းသွားပြီးတဲ့နောက်မှာလည်းနောက်၄ဘက်က၆ဘက်ပေါ့အဲ့လောက်ကြာမှနှလုံးရောင်တာတို့အာရုံကြောထိကြိုက်တာတို့ဒါတွေနဲ့လည်းပြေပြောင်းနိုင်တယ်ပေါ့အဲ့တော့ဟိုစောစောကုရင်စောစောပြေပြောင်းတော့နေတယ်ဆိုတော့မခုပြလို့ရှိရင်900ကျော်က1000ကျော်မှာကဒီတောင်းလုံးရှိနိုင်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာရေးချတာတည်ဆုံးမှုကိုကာကွယ်ဖို့အတွက်ကတော့ဒီခုနပြောတဲ့လက္ခဏာတွေကိုစောစောသိဖို့ပေါ့ဆရာနော်ဒါပေမဲ့ဒီနေရာမှာဒီဖျားတာလေချောင်းနာတာစသဖြင့်ပေါ့နော်မျိုးကရိုးရိုးဖျားနေလေမှားနေတဲ့အတွက်ဆရာကြီးသူ့မှာတီးတဲ့ထူးခြားတဲ့လက္ခဏာပေါ့နော်တိတာနေတဲ့လက္ခဏာစောစောသိနေအောင်ရှိလား
ထူးခြားတဲ့လက္ခဏာကတော့လေဗင်းအချိတ်ကြီးကြီးလာတတ်တယ်ဘူးနက်ကိုခေါ်တော့လေဗင်းညနွားလေဗင်းလို့ကြီးဖြစ်လာတတ်တယ်လေကြောင်းကိုဆန်းလို့ရှိရင်ပဇက်ကဟိုဘက်ဒီဘက်ရှိတဲ့အာဒီရှိတဲ့ဘက်မှာတစ်ခါကျလက်ချူအာဒီရတဲ့ကြီးပေါ့အဲ့မှာဟို membrane လို့ခေါ်တဲ့ဒီအမေးပါတွေ့တတ်တဲ့ဖြူသွုံးမှုကြီးကိုရောက်ပေါ့နော်အဲ့ဒီမေးပါကဒီကောင်ဟိုဘက်ဒီဘက်ဆက်သွားရင်အသက်ရှိလို့မရတော့ဖြစ်သွားတတ်တယ်ဟိုနာစီချောင်းတို့ကလည်းဆက်ဖြစ်တယ်နှာခေါင်းထဲမှာလည်းဒီမေးပါဖြစ်နေတယ်အဲ့တော့အဲ့လိုဖြစ်တဲ့အခါကျလို့ရှိရင်တော့အသက်ရှိဉန်းချက်ပြီးတော့ဒါနဲ့သေဆုံးနိုင်တယ်ပေါ့နော်ဒါပေမဲ့ဒီဖြစ်တဲ့လူတွေကကာဝေးသေးမထိုးထားတဲ့လူတွေမှာဖြစ်တာအကွေစည်းမရတဲ့ကလေးတွေမှာဖြစ်တာ။သို့မဟုတ်သိုးရအောင်ပြည့်စုံအောင်မထုတ်ပြတဲ့ကလေးတွေမှာသူကလည်း ဒီကမထိုးပြလို့တချို့ကလည်းသွားလာရေးဆက်ခဲ့ပြီးဆရာမလာထိုးပြနိုင်တဲ့နေရာမှာမရှိလို့တချို့ကလည်းစစ်ပြီးရှောင်မလို့တချို့ကလည်းမိဘမဲ့တောင်းမှနေလို့ပေါ့နော်အဲ့လိုမျိုးဒီသာဝတိတွေပြေဝမရတာရှိတာမကာကွယ်စည်းကျွန်တော်တို့ကခုဆိုလို့ရှိရင်တနင်္ဂနွေလုံးတိုင်းတာနဲ့ထိုးပြတယ်နှစ်လ၄လ၆လပေါ့နော်အဲ့ဒီမှာ၅မျိုးဆက်ကာကွယ်စည်းစုံစစ်ချက်နဲ့မေးခိုင်းပါပြီးသားဒါ2012ကစပြီး၅မျိုးဆက်ထိုးတာပေါ့အဲ့2012မှာနိုင်ငံလည်းစုံစမ်းချက်နဲ့မေးခိုင်း DPT ကာကွယ်စည်းကထိုးထားပြီးသားပဲအဲ့တော့အဲ့ထိုးထားတဲ့ကလေးတွေနောက်ပြီးတော့တစ်နှစ်ခွဲလောက်မှာအခုဆိုရင်တစ်နှစ်ခွဲမှာပါတစ်ခါပြန်ထိုးပေးတယ်အဲ့လိုကာကွယ်စည်းရထားတဲ့လူတွေကတော့မဖြစ်ဘူးအဲ့တော့ဆလိုရာကဒီအဲ့မထိုးပြတဲ့ကလေးတွေစုနေတဲ့နေရာမှာတက္ကယောဂအတွင်းနဲ့ဖြစ်တာဖြစ်နိုင်မှုဖြစ်ဖို့များပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကာကွယ်စည်းမထိုးရသေးတဲ့နေရာဖြစ်နိုင်တာကိုရှမ်းပြည်နယ်မျိုးပေါ့နော်နေဆက်အရောက်ပေါက်နေသွားနိုင်တဲ့အတွက်အဲ့လိုနေရာမှာဆိုလို့ရှိရင်တော့ခုနပြောတဲ့လက္ခဏာတွေကခွဲရခက်တဲ့အတွက်စိတ်ဝင်စားခြင်းအများပြဖို့လိုတာပေါ့ဆရာတို့ဒီနေရာမှာအသက်ရှူချက်တဲ့အဆင့်ကိုရောက်လာရင်ဂဏိထဘယ်လောက်ရောက်သွားလဲဆရာကြီးဒီဆုံးနိုင်တဲ့အနေထားနဲ့အဲ့ဒီမတိုင်ခင်ကြိုသိနေတဲ့အနေထားရှိလား
အဓိကတော့ဖျားမယ်လေချောင်းနာမယ်အချိတ်တွေရောင်းလာမယ်အသက်ရှူခက်မယ်ပေါ့နော်အက္ခမဆေးရုံအများပြဖို့လိုပါတယ်အထူးဖြင့်ကာကွယ်သေးမထိုးတာတူပေါ့ဒီဘက်တီးရီးယားကတာမန်အဖြစ်နဲ့တချို့ကျန်းမာတဲ့လူတွေဒီမှာလည်းရှိနေနိုင်တယ်ဒါပေမဲ့တစ်ချိန်မှာယောဂဖြစ်ပွားတာရှိတယ်ပေါ့လေအထူးဖြင့်တော့ကလေးတွေမှာဖြစ်တာပေါ့အဲ့တော့ဒီဘက်တီးရီးယားကတောင်ဆင်တောင်ဆင်လို့ခေါ်တဲ့အဆိတ်ကိုထုတ်ပါအဲ့ဒီအဆိတ်ကြောင့်လည်းဒီ membrane လို့ပါလို့ဖြစ်တယ်အဲ့ဒီအဆိတ်ကတွေးတဲ့ပြန့်သွားရင်တော့ခုနကတည်းကနှလုံးရောင်တာတို့ဥနာအရောထိကြိုက်တာတို့ဒါတွေလည်းဖြစ်သွားနိုင်တယ်အဲ့လိုကလေးမှာဒီလိုလက္ခဏာလေးရှိတယ်ကျွန်တော်ကလေချောင်းကိုဆန်လို့ရှိရင်ဒီ membrane နဲ့တွေးတယ်ဆိုတော့ပြတ်တီးရလို့ယူဆရမယ်အဲ့ကြောင့်ကျွန်တော်က swap ဆိုတော့သူ့ဖိုက်ယူတယ်ဒါပေမဲ့ကြွေးပိုင်းစစ်တယ်ပေါ့နော်ဘာလို့ကပါဆိုအဲ့လိုကလေးဆိုရင်ပိုးသက်ဆေးရတော့တကယ်တော့အလွယ်တကူပေးလို့ရတယ်ဆိုတော့ penicillin လို့ erythromycin လို့နဲ့ဒီဘိုးကသေးတယ်ဒါပေမဲ့ပြန့်သွားပြီးသားဖြစ်တဲ့အစိတ်အတွက်ကတော့ကျွန်တော်က antidoxin ဆိုတာပေးရပါတယ် antidoxin ကတော့တကယ်လေးပြက်လက်တာရှိနိုင်တယ်ပေါ့နော်ဆိုတော့ဒီ central level မှာအားဘိုးမှာအားတွေရှိပါ
တယ်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာကာကွယ်ဆေးရရေးချိတာတော့ဟိုမထိုးရသေးတဲ့ဒေတာလူတွေရောချက်ချင်းထိုးလို့ရလဲရောဆရာ
ကာကွယ်ဆေးမထိုးရတဲ့မှာတင်တဲ့ဒီဒီရောက်ကဒီပီရီယာဖြစ်တယ်ဆိုတာသိလို့ရှိရင်သူနဲ့ကြီးတွေ့တဲ့လူတွေအကုန်လုံးကိုဒီဘရီဇီယာဆေးပေးထားလို့ရတယ်။ဒါပြီးတော့ကာကွယ်စည်းလည်းထိုးပြလို့ရတယ်။နောက်တချို့ဆိုအန်တီတောက်ဆင်မှပိုခိုင်းတယ်ပေါ့နော်။ရောဂါလက္ခဏာပေါ်လာဆိုတော့အန်တီတောက်ဆင်မှပေးရမယ်။အထူးသဖြင့်ဒီကာကွယ်စည်းမထိုးတဲ့ဘူးဆိုတော့ကာကွယ်ရေးထိုးတဲ့လူတွေလည်းထပ်ပြီးတော့ပိုဆောင်ကာကွယ်စည်းထိုးရမှာအတော်ဝင်တယ်။ဟု
တ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာကုသမှုကိုကာကွယ်နိုင်ဖို့ရောဘယ်လိုချန်ပေးကြလဲဆရာ
။ကုသမှုကိုကာကွယ်ဖို့ကတော့တက်ရှူလမ်းကြောင်းကကုရဲယောဂပဲလေ။ကိုဗစ်တို့ဇာတိတုပ်ကလေးပဲချောင်းဆုံလာစီရင်ကုသွားနိုင်မယ်။အဲ့တော့အလကောင်းအုပ်လုပ်တာတို့၊နှက်ဆေးတာတို့၊ကြောက်တရားဝေဝင်းနေတာတို့ကဒီယောဂကိုကာကွယ်မှုရှိနိုင်မယ်။နောက်တစ်ခုကနာရဲဖြစ်တဲ့ပေါ့။အဲ့ဒီနာကိုကင်နာနဲ့ကုဆက်နိုင်တယ်ပေါ့။ဒါပေမဲ့ဒါကတော့နည်းနည်းရှားပါနောက်ပြောကြတော့အသက်ကြီးလာရင်လည်းဒီငင်းရထိုးတဲ့ကာကွယ်ဆေးနဲ့အမိတင်ရညော့သွားနိုင်တယ်။အဲဒါကြောင့်ခုဆိုရင်ကိုယ်ဝန်ဆောင်မိတင်တွေကိုမင်းဆိုင်နဲ့စုံစုပေါ့။မတွဲတဲ့ဆေးကိုထိုးပေးပါ။အဲမတင်ထိုးတော့ဒီကိုယ်ဝန်ဆောင်မိတင်ကလည်းကာကွယ်ရတာဖြစ်တယ်။နောက်ပိုင်းဒီကလေးကျောင်းချမ်းမှရေးပါလေ။တကယ်ဆိုလို့ရှိရင်ခုမျိုးသားကာကွယ်ဆေးတို့အစီအစဉ်ကတစ်နှစ်ခွဲအထိပဲထိုးပေးတာနော်။အဲ၅နှစ်မှဆိုလို့ရှိရင်တကယ်တော့၄မျိုးချက်ပေါ့နော်။ဒီစုံစုချက်ကမင်းဆိုင်ပိုလီယိုပေါ့နော်။ဒီကာကွယ်ဆေးပြန်ထိုးဖို့ကောင်းတယ်။ဒါဆို10နှစ်15နှစ်တုန်းကလည်းအားဖြစ်စီပေါ့နော်ဒါလိုစုံစုံနဲ့မိခိုင်ထပ်ထိုးပြီးပို့ကောင်းတယ်အဲ့လိုထိုးလို့ရှိတာပို့ပြီးတော့အသက်ကြီးတဲ့အထိပို့ဆိတ်ချရတယ်ပေါ့ဒါကြတော့စုံစုံနဲ့ယောဂဆိုတာကာဝေးသေးတဲ့ကာဝေးနိုင်တဲ့ယောဂဖြစ်ပါတယ်ဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ Fever Wine Note တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာပြည်내ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသားခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာဘာကြောင့်မှလဲဆတဲ့သတင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ချမှတ်ပေးခဲ့တဲ့ဖက်ဒရယ်အခြေခံမူ၅ချက်ထက်မှအရေးကြီးဆုံးဖြစ်တဲ့ပြည်내ဖွဲ့စည်းပုံရေးဆွဲရေးကိုပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာထည့်သွင်းချုပ်ဆိုပေးဖို့အပြစ်ရတိုင်းနာခေါင်းဆောင်တွေကတောင်းဆိုလိုက်ပါတယ်။ဩဂုတ်လ18ရက်နေ့ကကျင်းပခဲ့တဲ့ UPDJC အစည်းအဝေးမှာဒုတိယဥက္ကဋ္ဌဒေါက်တာဆလိုင်းလျံမုံစာခေါင်းကမြစ်တာရက်ခံလိုက်တာပါ။တိုင်းနာလူမျိုးတွေနှစ်ပေါင်း80ကျော်တိုက်ပွဲဝင်တောင်းဆိုလာတာဟာပြည်내ဖွဲ့စည်းပုံအခြေခံဥပဒေကအရေးကြီးဆုံးဖြစ်တယ်လို့လည်းပြောပါတယ်
။ကချင်ပြည်내ဖားကန့်ဒေတာဝေခါကြောက်စိမ့်မော်တွင်ဖြစ်ပွားခဲ့တဲ့မြေပြိုမှုမှာနှစ်လနီးပါးရှိလာပေမဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့ဒီကနေ့အထိသက်ဆုံးတရားထုတ်ပြန်နိုင်ခြင်းမရှိသေးတဲ့ပေါ်အားမရဘူးလို့ဖားကန့်ဒေတာခံတွေနဲ့ဒေတာအတွင်းအရက်ပက်အဖွဲ့အစည်းတွေကပြောပါတယ်။ကြောက်စိမ့်မော်တွင်မြေပြိုကျမှုကြောင့်လူပေါင်း180ကျော်သေဆုံးပြီး50ကျော်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ဖြစ်စဉ်မှာတာဝန်ရှိအစိုးရအနေနဲ့တာဝန်ခံမှုတာဝန်ယူမှုအရေးယူဖြေရှင်းမှုတွေမရှိလို့စိတ်ပြတ်မိတယ်လို့ဖားကန့်ခြေဆိုင် Greenland တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တာဝန်ခံဦးနောင်လက်ကပြောပါတယ်ကျောက်စိမ့်မော်မီပြုံမှုနဲ့ပတ်သက်ပြီးရရှိထားတဲ့အချက်လက်တွေအစင်ခန်းစာတွေကိုနိုင်ငံတော်သမ္မတထံစီကိုပေးပို့ထားပြီးဖြစ်တယ်လို့ကချင်ပြည်နယ်အစိုးရပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါရယ်
တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီများတွေ့ဆုံပွဲမှာကရင်အမျိုးသားဒီမိုကရက်တစ်ပါတီနိုင်ရကတူတက်ရောက်တာဟာပါတီအလုံမှုဆောင်ဖွဲ့သဘောထားမဟုတ်ကြောင်း KNDP ဘက်ကပြန်လည်ညှင်းဆိုထားပါရယ်ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နိုင်ငံရေးပါတီ34ပါတီတို့နေပြည်တော်မှာတွေ့ဆုံကြတာပါ။အဲ့ဒီတွေ့ဆုံမှုမှာဖိတ်စာနဲ့တရားဝင်ဖိတ်ကြားတာတွေမရှိတဲ့အပြင်ပါတီအနေနဲ့တဘောတူခွင့်ပြုတာလည်းမရှိဘူးလို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါရယ်။ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP ဟာကရင်နိုင်ငံရေးပါတီ3ပါတီပေါင်းစည်းထားတဲ့ပါတီတစ်ခုဖြစ်ပြီးလာမယ့်2020ရွေးကောက်ပွဲမှာကရင်ပြည်နယ်ရှိမြို့နယ်6ခုမှာဝင်ရောက်ရှင်ပြိုင်သွားဖို့ရှိပါရယ်။
ရခိုင်မြို့နယ်ကြောက်ဖြူမြို့နယ်စနေရဲစခန်းမှာတာဝန်ထမ်းဆောင်နေတဲ့ရဲတပ်သားတအုပ်ကိုအေအေကိုတရင်ပို့တယ်ဆိုပြီးဆွဆွဲချက်နဲ့ကြောက်ဖြူရဲစခန်းမှာဖမ်းဆီးစစ်ဆေးနေတယ်လို့သိရပါတယ်။ဖမ်းဆီးစစ်ဆေးခံနေရတဲ့ရဲတပ်သားကတော့ရံပဲမြို့နယ်အလဲချောင်းကျေးရွာစာတိအသက်28နှစ်အရွယ်ရှိရဲတပ်သားရဲကိုနိုင်ဖြစ်ပြီးသူ့ကိုအကြမ်းဖက်မှုဥပဒေပုံမှားတွေဖြစ်တဲ့ပုံမှန်50ညပုံမှန်50နှစ်ကတွင်နေအမှုဖွင့်ထားတယ်လို့သိရပါတယ်ရဲတပ်သားရဲကိုနိုင်ကိုစွန်လ28ရက်နေ့ကလေးကဖမ်းဆီးထားတာဖြစ်ပြီးအိမ်ကိုအကြောင်းကြားတာမရှိဘူးလို့မိသားစုအတိုင်းဝိုင်းကပြောပါတယ်အလားတူဒီလ18ရက်နေ့ကလည်းကြောက်ဖြူမြို့နယ်ကတ်တပြေကျေးရွာသား3ဦးကိုအေးအေးအမားခံလို့ဆွတ်ဆွဲပြီးတပ်မတော်ကနေဖမ်းဆီးထားတာတွေလည်းရှိပါတယ်
ရှမ်းပြည်တောင်ပိုင်းမိုးနှဲမြို့နယ်ကျင်းတောင်မြို့နယ်ခွဲအတွင်းမှာကျင်းတောင်ရေအားလျက်စစ်စီမံကိန်းကနေဝန်ထမ်းအင်ရအတွက်ကျေးလက်လူထုပိုင်မြေဧကရာကနန်းကိုသိမ်းယူမဲ့ကိစ္စကိုလူထုကစုပေါင်းကန့်ကွက်လိုက်ပါတယ်ကျင်းတောင်မြို့အရှိတောင်ဖက်18မိုင်လောက်ဝေးတဲ့ကွန်လုံကျေးရွာအုပ်စုတတ်လုံကျေးရွာအပိုင်းမြေဧက250ကျော်မှာအစိုးရနဲ့ရေအားလျက်စစ်စီမံကိန်းကုမ္ပဏီတို့ပူးပေါင်းပြီးသိမ်းယူဖို့စူးစမ်းနေတာပါလူထုကလက်မခံလို့ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကတကြိမ်လင်းခဲခရိုင်အုပ်ချုပ်ရေးမှူးနဲ့မိုးနှဲမြို့နယ်အုပ်ချုပ်ရေးမှူးရုံးကိုကန့်ကွက်စာပေးပို့ထားတဲ့အပြင်အခုလည်းပဲလူထုရဲ့ရာမြင့်မသိမ့်ပိုက်ဖို့ဝိုင်းဝန်းလွှတ်ဆောင်ပေးနေတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပြည်နယ်လွတ်တော်အမတ်စိုက်ကွန်ဆန်မင်းကပြောပါရယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါလာမယ့်2020ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်ကနေဝင်ရောက်ရှင်ပြိုင်ကြမယ်အမျိုးသမီးလွတ်တော်ကိုစလဲလောင်းဟာအရင်ရွေးကောက်ပွဲထက်ပိုပြီးတော့နည်းနေပါတယ်ဘာကြောင့်ချင်းမျိုးသမီးတွေနိုင်ငံရေးမှာပါဝင်မှုအားနည်းနေရတာပါလဲအကြောင်းဆုံးကိုတော့ကိုရောဘက်ကစူးစီးထားပြီးကိုဆိုင်မင်းကနေပြောပြပေးသွားပါမယ်ရှင်
လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာချင်းပြည်နယ်အတွင်းတတိပုဂ္ဂလအပါဝင်နိုင်ငံရေးပါတီ12ပါတီကလွတ်တော်ကိုယ်စားလှယ်နေရာကျော်ဝင်ရောက်ရှင်ပြိုင်ကြမှာပါ။အဲ့ဒီထဲမှာအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်း18ဦးတာပါဝင်တယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်တွင်ရေးမှူးဦးလင်းကျော်ကပြောပါရယ်။ဒီ
တိုင်းကိုဗစ်ဖြစ်နေတဲ့အချိန်မှာတရောတော့ပါပေါ့ ပါတီတွေကနေမှအမြင်သိကြရတဲ့အနေအားတွေကိုကျွန်တော်တို့ကြည့်ရတယ်။ကိုဗစ်တော့မဲဒီဟိုအမျိုးသမီးတွေကတော့မိသားစုတွေနဲ့အနီးကပ်ရှိနေတာပေါ့နော်။အဲ့တော့ဒီလိုစိတ်ရင်းနဲ့ရင်းနဲ့တို့ကဝေဖန်တိုင်းဖို့အတွက်ကကြောက်တယ်။ဘုနာကိုဗစ်ကလည်းဟိုအတိုးအပကိုအဟန့်တာဖြစ်စီ။အမေဆိုတဲ့ကျွန်တော်ပြင်နေ2020မှာပုံများလာဖို့ကျွန်တော်ဝေရောက်ခဲ့တယ်။အခုကျတော့ဟိုနည်းနည်းရော့သွားတော့ရော့သွားတဲ့အားတော့
ချင်းမြုပ်တမိတွေနိုင်ငံရေးမှပါဝင်မှုနည်းနေတာဟာချင်းတလေထုံးတန်းအစဉ်အလာအရလွမ်းမိုးကြီးစိုးမှုတွေရှိနေသေးတဲ့အတွက်ဖြစ်တယ်လို့ဂျာမန်တန်းတူရေးနဲ့အမျိုးသမီးရေးဆောင်ရွက်နေသူနီနုအဖွဲ့ရဲ့ဒါရိုက်တာမိုင်လျာနိုင်ဂျဲလ်ကပြောပါတယ
်တလေထုံးတန်းတွေရဲ့လွမ်းမိုးမှုအရန်ကြီးစိုးနေတဲ့လုပ်ငန်းမြန်မာပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ချင်းတလေထုံးတန်းမှာဆိုရင်တဲ့ community issue တွေဆွေးနွေးတယ်ဆိုဖြတ်ချက်ချတဲ့နေရာကနေဒီအမျိုးသားအလုံးကိုဖျက်ထားပေးပါလိမ့်မယ်ရုပ်သားတွေပဲဖျက်ခဲ့တာဟုတ်
ချင်းအမျိုးသမီးတွေနိုင်ငံရေးမှာပါဝင်လာဖို့အတွက်ချင်းအမျိုးသမီးတွေကိုယ်တိုင်အတွေးအခေါ်ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အပြင်နိုင်ငံရေးပါတီဦးဆောင်နေတဲ့အမျိုးသားတွေကလည်းအမျိုးသမီးတွေပါဝင်မှုများလာအောင်ဦးစားပေးတင်တယ်လို့လည်းမိုင်လျာနိုင်ဂျဲရကပြောပါတယ
်ဆိုတဲ့ချင်းဒီအမျိုးသမီးဖက်ကားရဲ့ဖိုင်းကလည်းဒီပြောင်းလဲဖို့လိုလာတယ်ကနလိုမျိုးနိုင်ငံရေးဆိုတာဒီအမျိုးသမီးတွေနဲ့မဆိုင်ဘူးဆိုတော့အဲဒီပေါ်လို့ဆိုတော့ဒီအမျိုးသမီးတွေနဲ့နိုင်ငံရေးဆွေးနွေးစာဖို့လိုလာတယ်ပေါ့နော်အဲဒါတော့ဒီတစ်ခါမှဒီအမျိုးသားတွေတစ်ခါကလည်းပါတီဆက်ကအုပ်ဆောင်တဲ့သူတွေနဲ့ဒီအမျိုးသမီးတွေပါဝင်ဆွေးရလာဖို့ဟိုစားပြီးတော့လှုပ်ဆောင်တဲ့လူမြန်ဆန်ပေါ့နော်ဒီရွေးကောက်ပွဲလေးကမှဒီအမျိုးသမီးတွေဖိတ်ခေါ်တာတော့မဟုတ်ဘဲနဲ့တကယ်တည်းဒီအမျိုးသမီးတွေကနိုင်ငံရေးအတွက်ဘယ်လိုပါဝင်လာနိုင်
ချင်းပြည်နယ်မှာရှင်ပြိုင်မြတ်အမျိုးသမီးလူတော်ကိုယ်စားလှယ်လောင်းတွေကတော့ဘီတုလူတော်မဲဆန္ဒနယ်မှာ9ဦးအမျိုးသားလူတော်မဲဆန္ဒနယ်မြေမှာ6ဦးပြည်နယ်လူတော်မဲဆန္ဒနယ်မြေမှာ9ဦးတို့ဖြစ်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကချင်းပြည်နယ်မှာအမျိုးသမီးလူတော်ကိုယ်စားလှယ်22ဦးဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်
လာမယ့်2020ထွေထွေရွေးကောက်ပွဲမှာပြည်ထောင်စုတဝန်းလုံးဝင်ရောက်ရှင်ပြိုင်ဖို့နိုင်ငံရေးပါတီပေါင်း90ကျော်ရှိပါတယ်။2015တုန်းကလိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းသားဒေသတွေမှာတောင်ပြိုကမ်းပြိုအောင်နိုင်အောင်မလားရွေးကောက်ပွဲရလဒ်ဘလူမျိုးဖြစ်လာနိုင်မလဲ။လာမယ့်အစိုးရကိုတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေကဘလူဖွဲ့စည်းဖို့မျှော်မှန်းနေကြပါသလဲ။အမီကစူးစီးထားပြီးတော့နမ်ဟောမ်ကနေတင်ဆက်ပေးသွားပါမယ်ရှင်။
လာမယ့်ရွေးကောက်ပွဲမှာလက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းအရာအရင်ရွေးကောက်ပွဲတွေတုန်းကလိုပါတီကြီးတစ်ခုတည်းကပဲတောင်ပြိုကမ်းပြိုနိုင်နိုင်မဲ့အလားအလာမရှိတော့ဘူးလို့ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌနဲ့ဥကွန်ကောင်အောင်ခမ်းကပြောပါတယ်
။ဒီခြားတာကတော့2020မှာတော့2015လို့ NLD ကတော့တောင်ပြိုကမ်းပြိုနိုင်ဖို့အခြေအနေဘယ်လိုမှမရှိတော့ဘူးအခြေအနေကဒါကြောင့်မို့လဲအစိုးရဖွဲ့ဖို့ဆိုတဲ့အခြေအနေမျိုးတော့ခက်ပါလိမ့်မယ်။နောက်တစ်ချက်ကတော့တခြားပါတီပြည်မပါတီတွေလည်းရှိပါတယ်ဒါကြောင့်လည်းညွန့်ပေါ်အစိုးရဟာမလွဲမသွေဖြစ်ပါလိမ့်မယ်အဲဒါကြောင့်လည်းဒီ2020ရဲ့အလွန်မှာတော့မလွဲမသွေညွန့်ပေါ်အစိုးရဒါမဟုတ်ဘူးဆိုရင်ညီညွတ်ရေးအစိုးရကြီးဖြစ်ပါလိမ့်မယ်
တိုင်းနာအရေးလေးလာသုံးတတူဦးမောင်မောင်စိုးကလည်းလက်ရှိအနေထားအရ2020ရွေးကောက်ပွဲအပြီးလွတ်တော်ထဲမှာတိုင်းနာပါတီတွေရဲ့အခမ်းကဏ္ဍမှာအားကောင်းလာနိုင်တယ်လို့ပြောပါတယ
်ကရင်ပြည်နယ်မှာတော့NLD အကောင့်နေစေလို့ပြရပါတယ်အဲ့တော့ကျန်တဲ့တိုင်နာပြည်နယ်၅ခုမှာတော့တိုင်နာပါတီတွေအကောင့်မှုအလားအလာရှိရလို့ထင်ပါတယ်ဒုတိယတစ်ချက်အနေနဲ့ပြောမှဆိုရင်တော့တိုင်နာပါတီတွေအကောင့်လာရင်တော့လွတ်တော်ရင်းမှာတိုင်နာပါတီတွေအခန်းကဏ္ဍကြီးလာနိုင်ပါတယ်အဲ့တော့အစိုးရဖွဲ့စည်းရေးနဲ့ပတ်သက်လို့ရှိနေတိုင်းသားပါတီတွေအခမ်းအနားပူကြီးလာနိုင်
မှာမြမနိုင်ငံရေးမှာပါတီကြီးတစ်ခုတည်းကလွတ်လပ်စွာချဲလဲလုတ်ကင်နေတဲ့အစိုးရထက်ပါတီအများစုနဲ့စုပေါင်းကဖြစ်ပေါ်လာမဲ့ညွန့်ပေါင်းအစိုးရကသာတိုင်းပြည်အတွက်ပိုပြီးအကျိုးရှိနိုင်မယ်လို့ရှမ်းတိုင်းနာများဒီမိုကရေစီအဖွဲ့ချုပ်တွဲဖက်အထွေထွေအတွေ့အမှုတစ်စိုက်ကျော်ညွန့်ကပြောပါတယ
်ပါတီကြီးတစ်ခုက90ရာခိုင်နှုန်းမကျော်ဘူးဆိုတာနဲ့သူကဘက်ဒီခက်ကဘယ်သူအစိုးရဖြစ်မလဲဆိုတဲ့ကိစ္စကစကားပြောလာပြီလေဆိုတော့ဘသူကစီယုံကြီးအားဖို့ကောင်းမယ်ဒါမှမဟုတ်ရင်ဒီမူဝါဒတွေကတူညီကြမလဲပေါ့အဲ့ဒီပေါ်မှာအပြန်အလှန် bargaining ပေါ့လေဆက်ဆက်ညီနိုင်ရတာပဲရှိလာနိုင်တယ
်တိုင်းနာပြည်နယ်တွေမှာတိုင်းနာပါတီတွေကအနိုင်ရမှသာ Federal ပြည်ထောင်စုတည်ဆောက်နိုင်မယ်လို့ကရားပြည်နယ် Democratic Party KYSDP ပါတီကခူဂျိုဆပ်ကပြောပါတယ
်ကျွန်တော်မဟာမိတ်တွေလောက်နိုင်မယ်ဒီလိုတ
တကယ်သွားနိုင်မယ်ဆိုလို့ရှိတော့အကရင်ညာကျွန်တော်တို့ပြည်နယ်တီးတီးတိုင်းထဏီတိုင်းသားတွေနိုင်ရမယ်ဆိုလို့ရှိတော့ကျွန်တော်တို့ညှော်မထားတဲ့ကျွန်တော်တို့ Federal ကိုဖော်ဆောင်သွားနိုင်မယ်လို့တော့ညွန်လေးတယ်ပေါ့
2020ရွေးကောက်ပွဲအလွန်မှာပါတီပေါင်းစုံနဲ့စုပေါင်းဖွဲ့စည်းထားတဲ့ညွန်ပေါင်းအစိုးရဖြစ်လာနိုင်ဖို့အတွက်ရွေးကောက်ပွဲဝင်မဲ့သက်ဆိုင်ရာတိုင်းနာပါတီအသီးသီးရဲ့စ조사အထောက်မှုနဲ့လှုပ်ဆောင်မှုအပေါ်မှာမူတည်နေတယ်လို့သုံးသပ်နေကြပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်နှစ်ပေါင်း80ကျော်တိုက်ပွဲဝင်လာတာဟာပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေရရှိဖို့အဓိကဖြစ်တယ်လို့နေပြည်တော်ရောက်တိုင်းနာခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ဖားကန်ဒေတာကြောက်စိမ့်မော်မြေပြုံမှုမှာလူရာကနန်းတည်ဆုံးမှုနလနီးပါရှိလာပေမဲ့အစိုးရကတာဝန်ယူမှုတာဝန်ခံမှုဖြည့်ရှင်းတာတွေမရှိသေးဘူးလို့ကချင်လူမှုအတိုင်းဝိုင်းတွေကထောက်ပြပြောဆိုလိုက်ပါတယ်
ရှင်တို့ခုနဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကျသာရင်းနေညာပိုင်းအတွက်ပတ်စံကဏ္ဍတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပေးတော့မှာဖြစ်ပါတယ်။မေဂန်မာမနီကကျင်းပခဲ့ဒီမိုကရက်တစ်ပါတီညီလာခံရဲ့တတိယမြောက်နေ့မှာတော့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှာကာမလာဟဲရစ်ဟာဒီမိုကရက်တစ်ပါတီရဲ့ဒုသမရလောင်းအဖြစ်ရွေးချယ်လိုက်တာကိုတရားဝင်လက်ခံခဲ့ပြီးတော့အမေရိကန်ပြည်သူတွေကိုလည်းနိုင်ငံအတွက်တိုက်ပွဲဝင်ကြဖို့တိုက်တွန်းလိုက်ပါတယ်။ဒါပြန်သမားထွားမြဲကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့စီးပွားရေးပေါ်မှာကင်တွယ်မှုတွေကိုလည်းသူမကပြင်းပြင်းထန်ထန်ဝေဖန်သွားပြီးတော့ခေါင်းဆောင်မှုမအောင်မြင်ခဲ့တဲ့အတွက်လူတွေရဲ့အသက်တွေနဲ့အသက်မွေးဝမ်းကြောင်းမှုများစွာဆုံးရှုံးခဲ့တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဒါပြန်မနေ့ကကျင်းပခဲ့တဲ့ဒီမိုကရက်တစ်ပါတီညီလာခံအတွင်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလည်းသမားထွားမှာသမားရာထူးတာဝန်ကိုသူ့ရဲ့ reality ရုပ်သံရှိုးတစ်ခုလိုပဲလှုပ်ဆောင်နေကြောင်းသူ့ရဲ့အာဏာရှင်ဆန်ပြီးအသုံးမကျတဲ့ခေါင်းဆောင်မှုကဒီမိုကရေစီကိုထိခိုက်စေတယ်လို့စောပိုင်းမှာဝေဖန်ပြောဆိုသွားပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာပါတီကြီးတစ်ခုကသမ္မတနဲ့ဒုသမ္မတအောင်နေရာတွေအတွက်အမည်စင်းတင်သွင်းတဲ့အထက်မှာကမလာဟဲရစ်ဟာသဒ္ဒထမြောက်အမျိုးသမီးဖြစ်ပြီးတော့လူမဲအမျိုးသမီးနဲ့အာရှຫນွေဘဝအမေရိကန်တွေထဲမှာတော့ပထမဆုံးဖြစ်ပါတယ်ခင်ဗျာ။ COVID-19 ကရောဂါကာလအတွင်းကျောင်းသားတွေကိုစာသင်ခန်းတွေအတွက်မှာစာသင်ဖို့ဖျက်လိုက်တဲ့တက္ကသိုလ်တွေကိုသမ္မတဒေါနယ်ထရမ့်ကအကြီးအကျယ်ဝေဖန်လိုက်ပါတယ်။အဲ့လိုလှုပ်တာကကျောင်းသားတွေရဲ့အသက်ကိုကာကွယ်ပေးတဲ့အစားတည်ဆုံးမှုတွေပို့ပြီးတော့ဖြစ်လာနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူလူနာတွေနဲ့ဒီလူနာတွေကိုစောင့်ရှောက်ပေးနေတဲ့ကျန်းမာရေးဝန်ထမ်းအများပြားဟာကျန်းမာမှုတွေခံရကြောင်းနိုင်ငံတကာကြက်ချေနီဖွဲ့ ICRC ကဗုဒ္ဓဦးနေမှာထုတ်ပြန်လိုက်ပါတယ်။နိုင်ငံပေါင်း40မှာကရောဂါစတင်ခဲ့တဲ့ February လကနေ July လအတွင်းအခုလိုအကြမ်းဖက်ခံသူပေါင်း611မှုရှိခဲ့ကြောင်းနဲ့တကယ်ဖြစ်ခဲ့တဲ့အမှုတွေကတော့ဒီထက်ပိုများနိုင်ကြောင်း ICRC ကပြောပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာဒီနေ့အတွင်းကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးမှုပေါင်း9သိန်းကျော်လုတ်ခဲ့တာမှာကူးစက်မှုအသစ်9000နီးပါးတွေ့ရှိခဲ့တယ်လို့အိန္ဒိယနိုင်ငံကပြောလိုက်ပါတယ်ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာကူးစက်ခံသူပေါင်း 1.8 သန်းရှိသွားပြီဖြစ်ပါတယ်ဒါပြင်တည်ဆုံးသူ989ယောက်ထပ်တိုးလာတဲ့အတွက်စုစုပေါင်းတည်ဆုံးသူဟာ 9,366 ယောက်ဖြစ်သွားပြီဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအသစ်4300ကျော်ရှိပြီးတော့နောက်ထပ်တည်ဆုံးသူက88ယောက်ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာကျသောရင်းနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.